Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် April 10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 933ညနဲ့933ညလိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျွန်မစုမောမှာ
မင်္ဂလာညချမ်းမတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုံမုံနဲ့တင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့လေဗနွန်တောင်ပိုင်းကလေကြောင်းတိုက်ခိုက်မှုမှာဟစ်စ်ဘိုလာတပ်မှုတဦးသေဆုံးခဲ့ပါတယ်မြန်မာစစ်ကောင်စီဟာအင်အားချိနဲ့နေပြီလို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်မဲဆောက်မြို့မှာနောက်ထပ်အရေးပေါ်လေးနှစ်ဆင်းစစ်တပ်ခွင့်တောင်းခံလာတာကိုစစ်ကောင်စီဘက်ကဖျက်သိမ်းလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ပြင်းဦးလွင်စစ်တပ်ကတူကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်
။ပြင်းဦးလွင်မှာရှိတဲ့စစ်တပ်ကတူ PSC ကြောင့်ကျွန်တော်တက်ကတ်ထားပြီးပါတယ်။၅လုံးပစ်တာမှာကျွန်တော်ဒီ၄လုံးထွက်ပါတယ်။တစ်လုံးကတော့အဲ့ဒါဖြစ်သွားပါလိမ့်မယ
်။ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းအပြည့်အစုံမကြာခင်မှာထုတ်လင်းပေးပါမယ်ရှင်။နောက်ပြီးတော့လက်နက်ချထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေကိုမြောက်ရီကနေပြန်ပို့ပေးဖို့မသေချာသေးတဲ့အခြေအနေကချင်ပြည်နယ်ဘက်မှာတော့စစ်ကောင်စီတပ်ရဲ့ဗျူဟာမူးနဲ့တပ်ဖွဲ့ဝင်တော်တော်များများကို KIA ဘက်ကဖမ်းဆီးလိုက်နိုင်တာအိမ်ယာချီပြီးတော့မိလောင်ပျက်စီးခဲ့တဲ့မွန်ပြည်နယ်ဓမ္မတက်ကျေးရွာကိုစစ်ကောင်စီကဒီကနေ့ထပ်ပြီးတော့မှပြစ်ခတ်မှုတွေလုပ်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်လမ်နွန်တောင်ပိုင်းကလေကြောင်းတိုက်ခိုက်မှုမှာဟစ်စ်ဘိုလာတပ်မှုတဦးသေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲပြောပါရယ်။အစ္စရေးစစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့သေဆုံးသူဟာဟစ်စ်ဘိုလာအဖွဲ့ရဲ့ရက်ဝမ်တပ်ဖွဲ့ကတပ်မှုအလီအာမတ်ဟာဆင်ဖြစ်တယ်လို့ဖော်ပြထားပါရယ်။ဟစ်စ်ဘိုလာစစ်သွေးကြောအဖွဲ့ကတော့အလားတူနာမည်နဲ့တိုက်ခိုက်သမားတဦးသေဆုံးကြောင်းကြေညာခဲ့ပေမယ့်သေဆုံးမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့မပြောထားပါဘူး။အစ္စရေးစစ်တပ်ကတော့တိုက်ခိုက်မှုအတွင်းနောက်ထပ်လူနှစ်ဦးပါသေဆုံးခဲ့တယ်လို့ပြောပါရယ်။အစ္စရေးတပ်ဖွဲ့တွေနဲ့ဟစ်စ်ဘိုလာစစ်သွေးကြောတွေရဲ့နေဆက်ဖြစ်ကြောတိုက်ခိုက်မှုတွေဟာဂါဇာကမ်းမြောင်မှာရှိတဲ့ဟစ်စ်ဘိုလာစစ်သွေးကြွတွေရဲ့မဟာမိတ်ဖြစ်တဲ့ဟာမတ်စ်နဲ့စစ်သွေးအစ္စရေးတို့ကြားမှာ6လကြာစစ်ပွဲအတွင်းမကြာခဏဆိုသလိုဖြစ်ပွားနေတာလည်းဖြစ်ပါတယ်ဒီနေ့မှလည်းရော့ကတ်ဒုံးတွေအများအပြားပစ်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးစစ်တပ်ကဂါဇာတောင်ပိုင်းခံယူနေတဲ့ဒေသကိုလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းပြောထားပါသေးတယ်အစ္စရေးကာကွယ်ရေးဝန်ကြီးကလည်းရာဖာဒေသမှာနောက်ထပ်စစ်ဆင်ရေးတွေအတွက်ပြင်ဆင်နေတယ်လို့ပြောပါတယ်အမေရိကန်ကုလသမဂ္ဂနဲ့တခြားနိုင်ငံတွေကတော့ရာဖာမြို့ကိုအစ္စရေးကစစ်ဆင်မယ်ဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်အတဲပေါ်ပေါက်လာနိုင်တယ်လို့တတိပေးထားပါတယ်ရှင်
။အစ္စရေးအတွက်ဂျာမနီနိုင်ငံကစစ်ဘက်နဲ့တခြားအကူအညီတွေပေးရနေတာတွေကိုရက်ဆိုင်မှုတိုင်ကြားထားတဲ့အမှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးကကနဦးကြားနာမှုတွေစတင်လိုက်ပါတယ်။အစ္စရေးရဲ့ထိုးစစ်ဆင်မှုကြောင့်ပါလက်စတိုင်း3,300တေဆုံးခဲ့ရတဲ့ဂါဇာဒေသမှာလူမျိုးတုံးစီတဲ့လုပ်ရက်နဲ့နိုင်ငံတကာရဲ့ဥပဒေကိုချိုးဖောက်ရမှာဂျာမနီဟာလည်းတာဝန်မကင်းဘူးဆိုပြီးနိုင်ငံတကာတရားရုံး ICJ မှာနိုင်ငံရာကနိုင်ငံကတိုင်ကြားထားတာဖြစ်ပါတယ်။အစ္စရေးကတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာပြည်ရင်ကိုချိုးဖောက်မှုမရှိပါဘူးဆိုတာကိုအပြင်းထန်ညှင်းဆန်ထားပါတယ်။နိုင်ငံရာကနိုင်ငံကတော့ဂျာမနီနိုင်ငံကိုအဓိကရည်ရွယ်ပြီးတိုင်ကြားထားတဲ့အမှုဖြစ်ပေမဲ့လည်းအစ္စရေးရဲ့ဂါဇာဒေသစစ်ဆင်ရေးတွေကိုလည်းတွယ်ဝိုက်ပြီးတော့ပြတ်မှတ်ထားခဲ့တာပါ။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့မှာတော့ဟာမတ်စစ်သွေးကြွတွေစီးနှံတိုက်ခိုက်ခဲ့မှုကြောင့်အစ္စရေးမှာလူပေါင်း 1,200 လောက်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့လက်တုံပြန်တဲ့အနေနဲ့အစ္စရေးဘက်ကဂါဇာဒေသကိုထိုးစစ်ဆင်နေတာဖြစ်ပါတယ်။ဂျာမနီနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာပြည်ရင်ကိုရောလူသားချင်းစာနာမှုနိုင်ငံတကာဥပဒေတွေကိုပါသူတို့ချိုးဖောက်မှုမရှိကြောင်းကိုညှင်းဆန်ထားပြီးတော့နိုင်ငံရာကနိုင်ငံရဲ့ဆွတ်ဆွဲချက်ကိုလည်းညှင်းဆန်ထားပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဝါရှင်တန်မှာရှိတဲ့နိုင်ငံသားရေးဌာနရုံးချုပ်မှာအစ္စရေးအတိုက်ခံခေါင်းဆောင်ယေအာလပစ်နဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။အစ္စရေးနယ်စပ်ဂါဇာမြောက်ပိုင်းအရစ်ဒေသမှာလူသားချင်းစာနာမှုအကူအညီပေးရေးလမ်းသစ်တစ်ခုဖွင့်လှစ်ဖို့အတွက်ဝန်ကြီးချုပ်ဗဂျမန်နက်တန်ယာဟုကသဘောတူပြီးရက်ပိုင်းအကြာမှာပဲအခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်။အစ္စရေးရဲ့ဆောင်ရွက်မှုတွေအတွက်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုကြောင်းဝန်ကြီးဘလင်ကန်ကဘယ်ဂျီယံမှာရောက်နေစဉ်ပြီးခဲ့တဲ့တောက်ကြာနေ့ကပြောခဲ့ပေမယ့်ခိုင်မာတဲ့ရလဒ်တွေကိုမြင်တွေ့လိုကြောင်းလည်းပြောထားပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုတိုးမြှင့်ပေးရေးအရ က်သားတွေကိုစိတ်ချလုံခြုံရအောင်ကာကွယ်ပေးစတာတွေဟာလာမယ့်ရက်တွေမှာဦးစားပေးအနေနဲ့တွေ့မြင်ရမယ့်အရာတွေဖြစ်ပါတယ်လို့လည်းသမ္မတဘိုင်နန်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာနိုင်ငံတကာပရဟိတအဖွဲ့ World Central Kitchen ကအကူအညီပေးရေးလုပ်သား9ဦးသေဆုံးခဲ့တဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်နန်နဲ့နက်တန်ယာဟူတို့ဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတဲ့နောက်ပိုင်းအခုလိုသဘောတူညီမှုတွေရခဲ့တာလည်းဖြစ်ပါတယ်။
ယူကရိန်းနိုင်ငံရဲ့နေရာအများပြားကိုပိတ်မထားတဲ့ရုရှားတို့ရဲ့ညာဘက်တိုက်ခိုက်မှုတွင်မှာတော့အဝေးထိန်း drone 18စင်းနဲ့ပယ်ထိန်းတပ်မဇိုင်းဒုံးတစ်ခုကိုကြားဖြတ်ပြီးတော့ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ရုရှားဘက်က drone 24စင်းနဲ့တိုက်ခိုက်ခဲ့ရမှာတော့အိုဒါစာအပါအဝင်ဒေသ5ခုကဒီ drone 18ခုကိုပစ်ချနိုင်ခဲ့ကြောင်းယူကရိန်းလေတပ်ကပြောဆိုထားပါတယ်။အိုဒါစာဒေသရဲ့တောင်ပိုင်းမှာတော့ drone ၄စင်းကိုပစ်ချနိုင်ခဲ့ပေမဲ့ဒီတိုက်ခိုက်မှုကြောင့်ထောက်ပို့လုပ်ငန်းတစ်ခုနဲ့ deck design design ထိခိုက်ပျက်စီးခဲ့ကြောင်းနဲ့ပျက်စီးခဲ့ကြောင်းအုပ်ချုပ်ရေးမှူးအိုလေးခိုင်ပါကပြောပါတယ်ထိခိုက်သေးကြတာတော့မရှိဘူးလို့ပြောပါတယ်ယူကရိန်းအတွက်လေကြောင်းရန်ကာကွယ်ရေးစနစ်တွေပေးအပ်ဖို့နိုင်ငံရေးဆန္ဒရှိကြဖို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့မဟာမိတ်တွေကိုတိုက်တွန်းလိုက်ပြီးတော့နိုင်ပိုင်းကြာမှာပဲဝေဟင်ကနေတိုက်ခိုက်မှုတွေကြုံခဲ့ရတာပါယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးစွမ်းအင်ဟာလုံလောက်မှုမရှိဘူးဆိုတာကိုထင်ရှားကြောင်းမဟာမိတ်တွေမှလည်းသိကြမှာပါလို့ယူကရိန်းသမ္မတကညစဉ်မိတ်ခွန်းမှာပြောကြားခဲ့ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့တနင်္လာညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာစစ်ကောင်စီဟာအင်အားချိနဲ့လာနေတာကြောင့်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချိန်ကောင်းဖြစ်လိမ့်မယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ
် I think we all know that the current regime is start to lose some strength
စစ်ကောင်စီဟာအင်အားစတင်ရော့ကျလာနေပြီဆိုတာကျွန်တော်တို့အားလုံးသိကြမယ်ထင်ပါတယ်လို့ထိုင်းဝန်ကြီးချုပ်ဆရတာတဗီစင်က Reuters သတင်းဌာနနဲ့တီးသက်မေးမြန်းခန်းမှာပြောလိုက်တာပါအင်အားချိနဲ့လာတယ်ဆိုပေမဲ့အာနာနဲ့လက်နက်ရှိနေစေဖြစ်တဲ့အတွက်ကြောင့်မလို့စိစက်ညှိနှိုင်းတင်တယ်လို့ယူဆကြောင်းလည်းအကြံပေးခဲ့ပါသေးတယ်။ထိုင်းနိုင်ငံနဲ့နေဆက်ဒေသတွေအပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတော်လှန်အင်အားစုတွေနဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖွဲ့တွေအရေးနိုင်လာတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ရဲ့အခုလိုမှတ်ချက်ထွက်ပေါ်လာတာပါ။ပြီးခဲ့တဲ့ဩဂုတ်လကထိုင်းဝန်ကြီးချုပ်ဆရတာအာနာရခဲ့ပြီးတဲ့နောက်ပိုင်းထိုင်းအစိုးရဟာမြန်မာအရေးဖြည့်ရှင်းဖို့ကြိုးပမ်းမှုတွေရှိခဲ့ပါတယ်။မတ်လတုန်းကလည်းထိုင်းပါလီမန်မှာမြန်မာအရေးဆွေးနွေးမှုတွေရှိခဲ့တယ်လို့စာနာမှုအကူအညီပေးရေးအစီအစဉ်တွေကိုလည်းစတင်ခဲ့ပါတယ်။မြန်မာနိုင်ငံသားစီစီလုံးလုံးညီညီညွတ်ညွတ်နဲ့ငြင်းချမ်းသာရမယ်ဆိုရင်ထိုင်းနိုင်ငံကအမျက်အစွန်အများဆုံးရမယ့်နိုင်ငံပါလို့လည်းထိုင်းဝန်ကြီးချုပ်ကပြောသွားပါသေးတယ်။မနေ့ဖြန်မှာလည်းထိုင်းအစိုးရအဖွဲ့ဝင်ဝန်ကြီးတွေစစ်ဘက်ဆိုင်ရာအကြီးအကဲအရာရှိတွေလုံခြုံရေးအရာရှိတွေနဲ့မြန်မာအရေးအစိုးရရဲ့မူဝါဒနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ထိုင်းအစိုးရပြောရေးဆိုခွင့်ရှိသူကတော့ထိုင်းအစိုးရအနေနဲ့သူ့ရဲ့မူဝါဒအတိုင်းနိုင်ငံတကာပြည်ပခန့်တွေမှာဗတ်မလိုက်ပဲပြည်ပခန့်ကိုငြင်းချမ်းစွာကင်တွယ်ဖြည့်ရှင်းသွားမယ်လို့မြန်မာအရေးနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။ထိုင်းနိုင်ငံမဲဆောက်မြို့မှာအရေးပေါ်လေရင်စင်းသက်ခွင့်တောင်းခံထားတဲ့စစ်ကောင်စီကနောက်ထပ်လေရင်နှစ်ခေါက်ဆေလွတ်မဲ့အစီအစဉ်ကိုဖျက်လိုက်ကြောင်းထိုင်းနိုင်ငံသားဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကရင်ပြည်နယ်မှာမကြသေးခင်တုန်းကတိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေကစီရင်နေငယ်ပြီးတော့အရေးပေါ်ကဲဆယ်ရေးလေရင်စင်းသက်ခွင့်ပြုဖို့ထိုင်းနိုင်ငံကိုခွင့်ပြုချက်တောင်းခံထားပေမဲ့ပထမတစဉ်မနေ့ကရောက်လာခဲ့ပြီးတော့အစီအစဉ်ကိုရုတ်တရက်ဖျက်လိုက်တာလို့လည်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့တန်နဝတ်ဆရီခူလ်ကိုကိုးကားပြီးတော့ထိုင်းသတင်းတွေမှာဖော်ပြပါဗျ။လူသားချင်းစာနာမှုနဲ့အရေးပေါ်လေရင်၃ချိန်စင်းသက်ခွင့်ပြုထားပြီးတော့မနေ့ကပထမဆုံးရောက်လာတဲ့လေရင်မှာတော့လက်နက်တွေမပါဘူးလို့ပြောပါဗျ။ဒီကနေ့တနင်္လာနေ့နဲ့အင်္ဂါနေ့အထိစင်းသက်ဖို့ကိုလည်းအစောပိုင်းတုန်းကစီစဉ်ထားပါတယ်။မနေ့တုန်းကတော့မဲဆောက်မြို့ရဲ့လေရင်ခွေးမှာမြမမျိုးသားလေကြောင်းလိုင်းလေရင်ရောက်လာပြီးတော့တိတ်မကြခင်မှာပဲပြန်ပြီးတော့ထွက်ခွာသွားတယ်လို့ထိုင်းသတင်းတချို့မှာဓာတ်ပုံအနေနဲ့တကွဖော်ပြပါတယ်။ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးဂျက်ကတ်ဖွန်ဆန်မနီကတော့အရက်သားတွေကိုသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေနဲ့အတူပြန်ပြီးတော့ခေါ်ဖို့စစ်တပ်ဘက်ကနေပြီးတော့အရက်ဖက်လေရင်တွေဆေလွတ်ခွင့်တောင်းခံခဲ့တာဖြစ်ပြီးတန်တမာရေးရာပစ္စည်းတွေကိုတည်ယူပို့ဆောင်တာဟာလုံရိုးလုံစင်သားဖြစ်ပါတယ်လို့လူမှုကွန်ရက်မှာပြောဆိုထားပါတယ်။အရာရှိကြီးချို့အပါဝင် လက်နက်ချတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့စီစဉ်နေကြောင်းလက်နက်ကိုင်ဖွဲ့စည်းတွေနဲ့နှီးဆက်သူတချို့က VOA ကိုပြောပေမဲ့တီးခြားအတည်ပြုလို့မရသေးသလိုစစ်ကောင်စီဘက်ကလည်းတရားဝင်တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။မကြသေးခင်လတွေကစဆလို့နေဆက်ဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်ရာကနေစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဟာမကြခဏဆိုသလိုအိမ်နီးချင်းနိုင်ငံတွေဘက်ကိုထွက်ပြေးနေကြတာဖြစ်ပါရဲ့ရှင်။
တောင်တရုတ်ပင်လယ်ပြင်မှာသင်္ဘောချင်းတိုက်မိတာတွေအပြင်းနဲ့မိသက်ရေပိုက်နဲ့ထိုးတဲ့လုပ်ရမျိုးတွေနောက်ထပ်မဖြစ်အောင်ဆွေးနွေးဖို့အတွက်ဖိလစ်ပိုင်သမ္မတဖာဒီနယ်မာကော့စ်ဂျူနီယာကတရုတ်ကိုဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေရောပါရေးဖိလစ်ပိုင်ကတရုတ်နိုင်ငံကိုဆက်လက်ပြောဆိုနေပေမဲ့တရုတ်အစိုးရခေါင်းဆောင်တွေနဲ့ဆွေးနွေးနိုင်မဲ့နည်းလမ်းတွေကုန်ခန်းလာနေပြီလို့လည်းဖိလစ်ပိုင်သမ္မတကပြောပါတယ်။ဂျပန်၊ဩစတြေးလျ၊အမေရိကန်တို့နဲ့မကြသေးမီကပြီးဆုံးခဲ့တဲ့ပူးတွဲရေကြောင်းသွားလာမှုကြောင့်တရုတ်နဲ့ပင်လယ်ပြင်မှာဖြစ်ပွားနေတဲ့တင်းမာမှုတွေကိုလျှော့ချနိုင်နေမယ်လို့မျှော်လင့်ကြောင်းလဲသူကထပ်လောင်းပြောကြားခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာ၄နိုင်ငံကစစ်သင်္ဘော၅ဆင်းပါတဲ့ပူးတွဲရေကြောင်းလေ့ကျင့်မှုတွေကိုတနင်္ဂနွေနေ့ကပြုလုပ်ခဲ့တာပါ။ယခုသတင်းပတ်နောက်ပိုင်းမှာလဲဂျပန်၊အမေရိကန်နဲ့ဖိလစ်ပိုင်ခေါင်းဆောင်တွေဟာတောင်တရုတ်ပင်လယ်ပြင်အတွင်းမှာလက်တလောဖြစ်ပွားနေတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဝါရှင်တန်မှာထိပ်သီးဆွေးနွေးပွဲတစ်ရပ်ကိုပြုလုပ်သွားမှာလဲဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအပါအဝင်မြောက်အမေရိကတိုက်နိုင်ငံတွေမှာတော့ဒီကနေ့နေအပြည့်အဝကြက်တာကိုစောင့်ကြည့်ဖို့အတွက်အကြီးအကျယ်ပြင်ဆင်နေကြပါတယ်။နေရဲ့ရှေ့ကနေလကဖြတ်သွားရမှာတော့၄မိနစ်ခွဲလောက်အမှောင်ကျပြီးတော့နေကြက်သွားမှာဖြစ်ပါတယ်။အဲ့လိုနေကြက်တာကိုအမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေမှာလူပေါင်းတန်းနဲ့ချီပြီးတော့စောင့်ကြည့်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Vermont နဲ့ Maine ပြည်နယ်တွေမှာရာသီဥတုတာယာပြီးတော့နေကြက်တာကိုအပြည့်အဝခံစားနိုင်မယ်လို့ခန့်မှန်းထားပြီးတော့ကျမတို့ VOA ရုံးချုပ်ရှိတဲ့ Washington DC ရဲ့အနီးတစ်ဝိုက်မှာတော့နေကြက်တာကိုအပြည့်နှီးပါးသာမြင်ကြရမှာဖြစ်ပါတယ်။ရာသီဥတုကောင်းတဲ့နေရာတွေမှာတော့နေကြက်တာကိုကောင်းကောင်းမြင်ကြရမှာဖြစ်ပေမဲ့လို့အထူးဖန်တီးထားတဲ့မျက်မှန်လေးနဲ့ပဲကြည့်ရှုကြပါလို့ကျွမ်းကျင်သူတွေကသတိပေးနှိုးဆော်နေပါတယ်။အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့9နှစ်တုန်းကနေကြက်တာကိုနောက်ဆုံးအကြိမ်တွေ့ခဲ့ရပါတယ်။ဒီကြိမ်လောက်တော့အချိန်မကျခဲ့ပါဘူးအခုလိုမျိုးနေအပြည့်အဝကြက်တာမျိုးကိုတော့အမေရိကန်ပြည်ထောင်စုမှာနောက်တစ်ကြိမ်မြင်ရဖို့22နှစ်ထပ်ပြီးတော့စောင့်ဆိုင်းရအောင်မှာဖြစ်ပါတယ်ရှင်ဧပြီလ6ရက်တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ပြင်ဦးလွင်စစ်တပ်ကတူကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့နောက်ဆုံးရသတင်းကိုတင်ပြပေးကြပါတယ်ပြင်းဦးလင်မှာရှိတဲ့စစ်တပ်ကတူကိုရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးတော့အဆောက်အဦတချို့ထိမှန်ပျက်စီးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။မြင်းချံမြို့နယ်ထဲမှာတော့စစ်တပ်ကနေမြရှင်းလင်းရေးအတွက်မှာအရက်သား3ဦးတပ်ဖြတ်ခံရပြီးတော့နေနေမိရှို့ခံနေရပါတယ်။ရန်ကုန်ကပေးပို့ထားတဲ့မန္တလေးတိုင်းတွင်းကနောက်ဆုံးရအခြေအနေတွေကိုကိုခင်မောင်စိုးမင်းပြောပြပေးပါရှင်
။မန္တလေးတိုင်းပြင်းဦးလင်မြို့နယ်ထဲမှာရှိတဲ့စစ်တပ်ကတူကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဧပြီလ6ရက်ဒီကနေ့မနေ့4နာရီမှာShort tight ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တရားခွန်မမ Short tight ဒုံးနဲ့ပြစ်ခတ်ခဲ့တာလို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။စစ်တပ်သူကိုတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့မန္တလေးတိုင်းပကဖတာဝန်ရှိသူတဦးက
ကျွန်တော်တို့ဟောပေါ့ပြင်းလင်းမှာရှိရဲစစ်တပ်သူ PSP ကြောင်းကိုကျွန်တော်တတ်ကတ်ထားပြီးဖြစ်ပါတယ်။ငါးလုံးပြစ်တာမှာကျွန်တော်တို့ဒီလုံးထွက်ပါတယ်။တစ်လုံးကတော့အဲ့ဒါဖြစ်သွားပါတယ်။ကျွန်တော်တို့စကတ်စရဲကျွန်တော်တို့တင်နန်းရှိပါတယ်တင်နန်းပတ်ရှင်ရှိတယ်ပြီးရင်အဲ့မှာကျွန်တော်တို့အချီပိုင်းဒီကြီးတယောက်ရောက်နေတယ်လို့ကျွန်တော်တို့သိရှိထားပါတယ်ဒါကြောင့်ကျွန်တော်တို့တောက်ဆောင်ဖြစ်ပါတယ်သုံးလုံးကတော့ကျွန်တော် DSC ကျောင်းနေကိုတည့်တည့်ကြပါတယ်အဆောင်နဲ့ချီပန်တာလည်းကျွန်တော်ပြီးပါတယ်ဒီတည့်တည့်ကြတယ်ဆိုတော့ကျွန်တော်တို့ပြောရပါတယ်တစ်လုံးကတော့အဲ့ဒီဟောပေါ့ကျွန်တော် DSC ကျောင်းရဲ့ဒီဘက်ကကျွန်တော်တို့မြန်မာနန္ဒဟိုတယ်နားကိုကြပါလေအဲ့ဒါတော့ပြည်သူထိခိုက်မှုတော့မရှိပါဘူ
းစစ်တပ်ကတူတိုက်ခိုက်ခံရပြီးတဲ့နောက်စစ်တပ်ကတူဝင်းနယ်ကိုလူနာတင်ကားတွေဝင်သွားပြီးတေဆုံးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုမသိရှိရသေးဘူးလို့လည်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ် AB 4ရက်နေ့ကလည်းအာနာသိန်းစစ်ကောင်းဆောင်ရုံးဆိုင်နေတဲ့နေပြည်တော်စစ်ရုံးချုပ်နဲ့အေလာလီဒတ်ကိုကာကွယ်ရေးတပ်ဖွဲ့တွေကအဝေးတိုင်းဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါသေးတယ်အခုလိုစစ်တပ်ကတူကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီး VOA ကစစ်ကောင်စီကိုမေးမြန်းရာမှာပြန်လည်ဖြေကြားခြင်းမရှိသေးပါဘူး။မန္တလေးတိုင်းမြင်းကြံမြို့ပေါ်ကနေထွက်လာတဲ့စစ်တပ်ကတော့ မြို့အရှိဘက်ကကျေးရွာတွေကို AB 8ရဲ့မနက်ပိုင်းမှာဝင်ရောက်ပြီးနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တာလည်းဖြစ်ပါတယ်။နယ်မြေရှင်းလင်းရေးအတွင်းဖက်ရင်ကျေးရွာသား2ဦးနဲ့ရတာကျေးရွာသား2ဦးကိုတပ်ဖြတ်ခဲ့ပြီးရတာကျေးရွာနဲ့တောပူကျေးရွာကအိမ်တွေမီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြင်းကြံဒေသခံတဦးကအခုလိုပြောပါတယ်။
ဒီပဏ္ဍီပြေကပ်ဒီဝါလာလို့ဆိုတော့ဒီသားကံကြောင့်သားရေပေါ်မှာထွက်ပြီးကြတာခရင်းရောကလည်းပြပါရောဘက်ကိုစပါနေတော့သူတို့ကတော့ဒီပုံမှန်လမ်းကြောင်းအတိုင်းထွက်ပြီးကြတာထွက်ပြီးတော့ဟိုဒီခရင်းရောတွေရောက်နေတယ်အင်ဂျီတော်နဲ့ရောက်နေတယ်စစ်သားကထွက်ပြီးတာမြင်တော့ဆိုတော့နောက်ပိုင်းလိုက်ပြီးတော့တနေ့နဲ့လမ်းပြတာအဲ့နဲ့အဲ့ဒါကခရင်းရောကဒီစပါနေပြီးပြီးတယ်ပေါ့နော်ဒီ၆ခွဲလောက်ကြတော့ခရင်းကနေပြီးတော့စပါရောဝင်ပြီးတော့ဒါကြွားရဲမှာလေအဲ့လိုပဲပြက်ကပ်ပြီးတော့ဝင်ပြီးတော့ဒါကြွားအိမ်ကြီးကိုမြှို့တယ်ဒါမှမဟုတ်မြှို့တယ်အဲ့မှာဒါဒီဒါတူနဲ့အဲ့လိုမျိုးဖြစ်ပြင်းနဲ့ပြက်ခံရတယ်ပြက်ခံရတယ်ဒါသာမှမီးလောင်နဲ့အင်ဂျီကတော့9ရင်6ရင်လောက်ပဲရှိတယ်ဒါပေမဲ့အကြိုင်လေးပဲဒီအဲ့မနက်9နာရီကျော်လောက်မှာဒီအဲ့ဒီတော့ပူလောင်နဲ့ဆက်ပြီးတော့ဝင်ပြီးတော့မြှို့လာတယ်ရှိတယ်အဲ့ဒါကတော့အင်ဂျီတော်များတယ်
အဲ့ဒီကျေးရွာတွေအနီးမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကအကြောင်းမဲ့နယ်မြေရှင်းလင်းမီးရှို့ခဲ့တာလို့လဲဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာတော့အဲ့ဒီကျေးရွာတွေကဒေသခံတွေဟာနောက်ထပ်ပြစ်ခတ်လာမှာကိုစိုးရိမ်နေတဲ့အတွက်ဘေးလွတ်ရာနေရာတွေမှာထပ်ပြေးတိမ်းရှောင်နေကြရပါတယ်အခုလိုနယ်မြေရှင်းလင်းတာပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ဒါကတော့ပြင်ဦးလင်စစ်တပ်ကတို့ကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကရှော့တိုက်ဒုံးအနေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့နောက်ဆုံးရသတင်းကိုကိုခင်မောင်ဆိုမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်မြဝတီဘက်မှာလက်နက်ချထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေပြန်ပို့ရေးမတိချသေးတဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြဝတီဘက်မှာမကြသေးခင်တုန်းကတိုက်ပွဲတွေတွင်မှာပိတ်မိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ပြီးခဲ့တဲ့ဧပြီလ5ရက်နေ့တုန်းကလက်နက်ချခဲ့တဲ့ယာနဲ့ချီတဲ့တပ်ဖွဲ့ဝင်တွေပြန်ပို့ရေးစစ်ကောင်စီကစီစဉ်နေတယ်ဆိုတော့သတင်းတွေထွက်ပေါ်နေပေမဲ့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့ညှိနှိုင်းတာမျိုးမရှိပါဘူးလို့ပြောပါရတယ်။ထိုင်းနိုင်ငံကနေတဆင်အရေးပေါ်လေရင်တွေနဲ့ပြန်ခေါ်ထုတ်နိုင်တယ်ဆိုတော့ခံမှန်းမှုတွေထွက်ပေါ်နေပေမဲ့လည်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေပြန်ပို့ရေးကမရေမရာဖြစ်နေဆဲဖြစ်ပါတယ်။အပြည့်အစုံကိုတော့ VOE မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြရီခရိုင်တွင်မှပိတ်မိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ပြီးခဲ့တဲ့ AB လ9ရက်နေ့ကလက်နက်ချခဲ့တဲ့စစ်တပ်အင်အား600ကျော်ကိုပြန်ပို့ဖို့အတွက်မြန်မာစစ်ကောင်စီကထိုင်းဘက်ကိုညှိနှိုင်းခဲ့ပြီးမဲဆောက်ကနေလေကြောင်းခရီးစဉ်တွေစီစဉ်ခဲ့တာလို့သိရှိရပေမဲ့ KNU ကထိမ့်သိမ်းထားတဲ့တပ်သားတွေကိစ္စဘယ်သူကမှညှိနှိုင်းတာမရှိသေးဘူးဆိုပြီး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒါ့အပြင်နေရမပြန်လို့တဲ့စစ်သုံးဘက်အနေနဲ့သူတို့မိသားစုတွေကိုတော့အတင်းအကျပ်ပြန်ပို့မှာမဟုတ်ဘူးလို့လေပူပေါင်းတက်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
။ဟောညီနေနေတာမရှိဘူး။ဟောပြန်ရောအဲ့လိုပဲဆုတ်တယ်။ဒါပေမဲ့အဲ့လိုမျိုးသူတို့ပြန်ပို့မှာမပို့ဘူးဆိုတာခေတ်ကတော့သူတို့ပုံမှာလည်းမူကြည့်လို့တော့ဒီအနေနဲ့ဟိုကျွန်တော်ကတုတ်ပိုင်းနေနေပဲရှိတယ်။တုတ်ပိုင်းနေနေပဲအဲ့ဒါသူတို့ဘယ်လိုဆက်လုပ်မလဲဆိုတော့ညီနိုင်နေလို့မဟုတ်လေ။နောက်နောက်နေကျင်နေရတော့ဒါနဲ့သူတို့ကိုယ်တိုင်ဆန္ဒဟိုပြန်လို့လည်းမပြန်လို့ဘူးဆိုတာလည်းပုံမှာလည်းမူကြည့်ရတယ်။နောက်နေတုတ်ပိုင်းနေနေကွန်ဒီဆောက်ရလို့ရတော့ကွန်ဒီဆောက်ရပေးတာလေနောက်တစ်ခုကဟိုသူတို့ကိုပြန်ပို့လို့ပြန်ပို့မယ်သူတို့ရဲ့ဆန္ဒသဘောထားအဲ့ဒါတွေကလို့ရသူတို့ဆန္ဒသဘောထားဆိုတာသူတို့ဟိုရောက်ပြေးရေးခံအေးအေးခံရမယ်လေဒီလိုဆိုတော့လေဟိုမပြန်လာကောင်းမယ်လို့ဆုံးဖြတ်တဲ့လူတွေရှိကောင်းရှိတယ်ဟာအတင်းရဲ့ပြန်ပို့ကြရင်ရှိတယ်ကျွန်တော်ဟုတ်က
ဲ့ AB လ9ရက်နေ့ညကမဲဆောက်အပီပီဆိုင်ရာ၄စိတ်ကနေမြဝီခရိုင်တွင်းကဌာနဆိုင်ရာဝန်ထမ်းတွေတာဝန်ရှိသူတွေကိုပြန်ပို့မယ်လို့သတင်းထွက်ပေါ်ခဲ့ပေမဲ့လူမပါပဲနေရင်ကပြန်တန်းသွားခဲ့တယ်လို့အဲ့ဒီ၄စိတ်ထဲမှာထိုင်းဘက်ကလုံခြုံရေးတွေတင်းကျပ်ထားပြီးထိုင်းသတင်းတောက်တွေကိုလည်းဝင်ခွင့်မပြုခဲ့ပါဘူး။ဒါပေမဲ့ငွေကြေးတွေတည်ဆောင်သွားတယ်လို့ယူဆရကြောင်းထိုင်းသတင်းတောက်တွေကလည်းပြောပါရယ်။ဒါဟာဘန်နာငွေကြေးတွေကိုသာပို့ဆောင်ခဲ့တာဖြစ်တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေကပြောပါရယ်။
အဲဒီဘန်ထရံငွေရှိမှာပေါ့ဘန်ငွေတွေတော့ယုံငွေတွေစသဖြင့်နေလောက်ကုန်တယ်လို့ငွေတွေရှိမှာပေါ့အာငွေကြီးတွေအဲ့ဒါပဲတင်ပြီးပြောင်းသွားတယ်ဘူးတော့မပါပါဘူ
းအီဗီလာ6ရက်နေ့နေဆွဲနဲ့ရန်ကုန်ကနေမဲဆောက်ကိုအရေးပေါ်လေကြောင်းပြေးစဉ်ပြန်တန်းခွင့်ပေးဖို့ထိုင်းနိုင်ငံဘက်ကအကြောင်းကြားစာပေးပို့ခဲ့ပြီးတဲ့နောက်အများစုက ညဝီမျိုးကဌာနဆိုင်ရာဝန်ထမ်းတွေနဲ့သင်ငန်းကြီးနောက်အခြေချစစ်ဗျူဟာကဗျူဟာမှုအပါအဝင်အရာရှိအဆင့်68ဦးတပ်သားအဆင့်401ဦးရဲမေ59ဦးနဲ့တပ်မိသားစုဝင်80စုစုပေါင်း619ဦးကိုပြန်ခေါ်မယ်လို့ယူဆထားပေမဲ့ဧပြီလ9ရက်နေ့ကလာခဲ့တဲ့မြန်မာလေယာဉ်နဲ့ဗန်တွေကငွေတစ်တာတွေကိုသာတယ်ဆောင်မှုတွေဖြစ်ခဲ့တာပါဧပြီလ10ရက်နေ့မှာတော့ရန်ကုန်ကနေလေယာဉ်လာတာကိုတော့မကြားသိရသေးပါဘူးဒီလိုအခြေအနေတွေဖြစ်ပေါ်ခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။ဒါကတော့ကရင်ပြည်နယ်မြဝတီမှာလက်နက်ချစစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေပြန်ပို့ရေးမတိမချဖြစ်နေသေးတဲ့အခြေအနေကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမျိုးထိုင်းနိုင်ငံကိုအရေးပေါ်လေရင်ဆီလွတ်တဲ့ကိစ္စနဲ့လက်နက်ချတဲ့စစ်ကောင်စီတပ်ဖွဲ့တွေဝန်ထမ်းတွေကိစ္စနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာလက်တလောမကြားရသေးပါဘူး။ထိုင်းနိုင်ငံမဲဆောက်မြို့မှာအရေးပေါ်လေရင်စင်တခွင်တောင်းခံထားတဲ့စစ်ကောင်စီဘက်ကတော့နောက်ထပ်လေရင်နှစ်ခေါက်ဆေလွတ်မဲ့အစီအစဉ်ကိုဖြတ်လိုက်ကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲပြောထားပါဗျ။သောရရှင်များရှင်ဆက်ပြီးတော့စစ်ကောင်စီဗျူဟာမူးနဲ့စစ်ကောင်စီရဲ့တပ်သားတချို့ကိုတိုက်ပွဲတွေထဲမှာဖမ်းဆီးရမိတယ်ဆိုတာကိုကချင်ဘက်ကကြေညာတဲ့သတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။ကချင်ပြည်နယ်မိုးမောက်လွယ်ကျေလန်းကစိန်လုံစခန်းကနေဆုတ်ခွာသွားတဲ့စစ်ကောင်စီတပ်ကဗျူဟာမူးတွေနဲ့တပ်ဖွဲ့ဝင်တော်များများကိုစနေနေ့တုန်းကဖမ်းဆီးရမိပါတယ်လို့ KIA ကချင်လွတ်လပ်ရေးတပ်မတော်ကအတည်ပြုပြောကြားပါတယ်။ဒီရက်ပိုင်းမှာတော့ကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေကအတန်ငယ်ငြိမ်သက်နေပါတယ်။ဒါပေမဲ့ဒီမနက်မှာတော့မိုးမောက်မြို့နယ်ဘက်မှာစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်တာရှိခဲ့တယ်လို့ဝိုင်းမော်မြို့ဘက်မှာလည်း KIA နဲ့ဝူရန်ပြည်သူစစ်အကြမ်းမှာစစ်ရေးတင်းမာမှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ကချင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးရအခြေအနေတွေကိုကိုစီသူကစူးစီးတင်ပြပေးထားပါတယ်။
မုံမောင်မြို့နယ်စိန်လုံရွာကစစ်ကောင်စီရဲ့ဗျူဟာကုန်းကိုဒီလတရက်နေ့မှာ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့တဲ့နောက်ဆုတ်ခွာသွားတဲ့ဗျူဟာမူးနဲ့တပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းရမှာစစ်ကောင်စီရဲ့ဗျူဟာမူးကို KIA ဘက်ကတုံ့ပန်းအဖြစ်ဖမ်းဆီးခဲ့တာပါဒီဖမ်းဆီးမှုဟာဒီလ6ရက်နေ့ကမုံမောင်မြို့နယ်ကြောက်စခန်းရွာအနီးမှာဖြစ်တယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတည်ပြုပြောပါတယ
်စိန်လုံတိုက်ပွဲဖြစ်တဲ့အချိန်မှာအထွေပေးသွားတဲ့ဗျူဟာမုန်းနဲ့ဒီစစ်တပ်အဖွဲ့တွေပေါ့နော်ဟိုမုန်းပေါက်နန်းကကြောက်ခန်းဝန်းကျင်မှာကျွန်တော်တို့လည်းပြန်ပြီးမှအဲတိတိရင်ဆိုင်တိုက်ပွဲတွေဖြစ်တယ်ကျွန်တော်တို့အဖွဲ့တွေလည်းလိုက်ရှင်းတဲ့သဘောမျိုးပေါ့ကအဲ့ဒီချိန်မှာဗျူဟာမုန်းအပါပေါ့နော်စစ်တပ်တော်များကတော့အဲစစ်တုပ်ပန်းနေနဲ့ဖမ်းမိတာရှိပါတယ်6ရက်နေ့မှာဖြစ်ပါတယ်အဲ့ဒါကတော့ဧပြီလ6ရက်နေ့စနေနေ့မှာဖြစ်ပါတယ်
KNG ကကချင်သတင်းဌာနကတော့ဖမ်းဆီးခံရတဲ့ဗျူဟာမူးဟာဗိုလ်မှူးကြီးထွန်းထွန်းလက်ဖြစ်ပြီးသူနဲ့အတူစစ်ကောင်စီတပ်သား26ဦးခန့်အရှင်ဖမ်းမိကြောင်းဖော်ပြပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့သူ့အနေနဲ့ဗျူဟာမူးအမည်နဲ့တပ်သားဦးရေကိုအတိအကျမသိကြောင်းပြောပါရယ်ပြီးခဲ့တဲ့မတ်လ29ရက်နေ့ကလည်းမိုးမောင်းမြို့နယ်မန်နောင်ကျေးရွာဘက်ကတိုက်ပွဲမှာတပ်မ88တပ်မမူဗိုလ်မှူးချုပ်မင်းထွတ်ဦးဒဏ်ရာရခဲ့ပြီးတော့ဗမော်ဆေးရုံမှာတေဆုံးခဲ့ကြောင်း KIA ဘက်ကသတင်းထုတ်ပြန်ခဲ့ပါရယ်ပြီးခဲ့တဲ့ပတ်အတွင်းကမူးမောင်းနဲ့မန်စီမြို့နယ်တွေအတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးမဲ့ဒီရက်တွေမှာတော့အတန်အသင့်ငြိမ်သက်နေပါတယ်ဒီကနေ့မနက်ပိုင်းမှာတော့မူးမောင်းမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီမနေ့လင်းနိုင်ဖွဲဝင်းကျင်လောက်မှာမနေ့စိုးကြီးပေါ့နော်အချိန်မှာဟိုနားလိုက်ဟူလီဝင်းကျင်လောက်မှာပေါ့နော်အဲဘုံဆက်ကဆက်ပတ်သက်တဲ့ဘုံကျဲတွေဆိုတဲ့တဲ့ထွက်ပါတယ်အဲ့ဒီမှာကတော့တိုက်ပွဲကြီးတော့မရှိဘူး။ဟိုခေအဖွဲ့တွေပေါ့နော်။ဒါနဲ့အဲမလဲနေလေကြတယ်။ဒီမင်းချင်းလေးရုပ်ကအဲ့ဒါဒီကိုညာချင်းလို့ဘုံကျဲတာကတော့မသိဘူးနော်။အတိကျတော့မသိရဘူး
။မိုးမောက်ဒေသခံတူကတော့မိုးမောက်မြို့နယ်တာစီရွာဘက်မှာ Wine 12 လေရင်နဲ့ဘုံကျဲခဲ့ကြောင်းပြောပါတယ်။ဒီချိန်ထဲမှာပဲမိုးမောက်မြို့နယ်ဝူရန်နဲ့ဝါရှောင်းရွာဘက်တွေမှာKIA နဲ့ဝီယန်ပြည်သူစစ်အကြားစစ်ရေးတင်းမာမှုတွေရှိနေကြောင်းဝိုင်းမော်အခြေစိုက်ခလာရ58မှာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းဝိုင်းမော်ဒေသခံတူကပြောပါတယ
်ဝိုင်းမော်နေဝဆောင်တော့လမ်းပေါ်အဲ့ဒီဝီယန်နဲ့ဒီဝဆောင်မြောက်ပြင်ကြားလောက်မှာတော့နည်းနည်းတော့တင်းမာမှုတွေတော့ဖြစ်နေတယ်ထိပ်တွေ့မှုတွေနည်းနည်းနဲ့ဖြစ်ပြီးတော့အခုလုံခဲ့တဲ့တောက်ချာနေတော့လည်းဆက်ပြီးတော့ဖြစ်တယ်ဟာတောက်ချုပ်လို့ဖြစ်နေတယ်ဒါပေမဲ့ဒီနေ့တော့နေနေတယ်ကလေးတိုက်ပွဲကြီးကြီးမားမားဖြစ်တာတော့မရှိဘူး။ဟိုတောက်ချာညာတော့နည်းနည်းဖြစ်တယ်။လက်ထဲမှာဟိုအဲကျွန်တော်တို့88ဘက်ကနေပြစ်တဲ့ဟာတော့ဟိုအခုလော်ရီနေစင်ရဆက်လို့ပြောမှာ
။ဝီယန်ရွာအနီးမုတ်ကြိတ်ကျွာအနီးကဝိုင်းမော်နှစ်ချင်းခရိယံအဖွဲ့ချုပ်ကျန်းစာကြောင်းအတွင်းကို လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာတွေရှိခဲ့ကြောင်းလူအထိကိုက်တော့မရှိကြောင်းပြောပါတယ်ဒီလ9ရက်နေ့ညပိုင်းကဝူယန်ပြည်သူစစ်ခေါင်းဆောင်နေအိမ်ကို KIA ပူးပေါင်းတပ်တွေကမီးရှို့ခဲ့တယ်လို့ဝူယန်ရွာက KIA နဲ့ဆက်ဆက်တဲ့ဆိုသူတွေနေအိမ်ကိုလည်းပြည်သူစစ်တွေကပြန်လည်မီးရှို့ခဲ့ပါတယ်ကချင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးကချင်လူလက်ရေးတပ် KIA ဟာပြီးခဲ့တဲ့မတ်လ9ရက်နေ့ကစတင်ပြီးသူတို့ဌာနချုပ်လိုင်ဇာအနီးနဲ့ပြည်ကျင်းနာဗမော်လန်တစ်လျှောက်ဝိုင်းမော်နဲ့မိုးမောက်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်ခဲ့ပါတယ်။မတ်လ29ရက်နေ့မှာတော့မိုးမောက်လွယ်ကျဲကားလမ်းတစ်ကျောကိုတိုက်ခတ်ခဲ့ပြီးတိုက်ပွဲတစ်လကြာကာလအတွင်းမှာစစ်ကောင်စီတပ်စခန်းအကြီးတပ်စခန်းငယ်စုစုပေါင်း60နီးပါးကိုတင်းယူခဲ့ပါတယ်။ဒီလပိုင်းမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစခန်းဖြစ်တဲ့လွယ်ကျဲမြို့ကိုလည်း KIA ကထိန်းချုပ်ထားလိုက်ပါတယ်ခင်ဗျာ။
ဒါကတော့စစ်ကောင်စီရဲ့ဗျူဟာမူးနဲ့စစ်ကောင်စီတပ်သားတချို့ကိုတိုက်ပွဲအတွင်းမှာဖမ်းဆီးရမိတယ်ဆိုတာကိုကချင်လွတ်လပ်ရေးတပ်မတော် KIA ကချင်ညာတဲ့ဖြစ်စဉ်သတင်းကိုတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်ချေရာနဲ့ချီပြီးတော့မီးလောင်ပျက်စီးခဲ့တဲ့မွန်ပြည်နယ်ဓမ္မသက်ကျေးရွာကိုဒီကနေ့စစ်ကောင်စီလေရင်တွေလာပြီးတော့မှထပ်ပစ်ခတ်တဲ့သတင်းကိုတင်ပြပေးကြပါမယ်။မွန်ပြည်နယ်ကြိုင်မြောမြို့နယ်မှာရှိတဲ့ဓမ္မသက်ကျေးရွာကိုဒီကနေ့မှာတော့စစ်ကောင်စီကလေရင်နဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေရင်နဲ့ပစ်ခတ်တာကြောင့်ရွာမီးလောင်တာကိုတစ်ဖက်ကန်းကနေမြင်နေရတယ်လို့လည်းစစ်ရှောင်းကူညီပေးနေသူတွေက VOA ကိုပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမမျှတစင်အောင်ပြောပြပေးပါမယ်
။ဒီကနေ့ April 10ရက်တနင်္လာနေ့နေ့လေ3နိုင်ဝန်းကျင်လောက်မှာစစ်ကောင်စီလေရင်ဟာမွန်ကရင်နယ်ဇက်ကဓမ္မသကြီးရွာကိုနိုင်နဲ့ချီပြန်ဝဲပြီးတော့ပြစ်ခတ်ခဲ့တာပါဒီလိုလိုင်အောင်ပြစ်ခတ်တာကြောင့်မီးထက်လောင်ကျွမ်းပြီးတော့မီးကိုငွေတက်လာတာကိုတွေ့ရတယ်လို့ဓမ္မသစစ်ဆောင်တွေကိုကူညီပေးနေသူတူကပြောပါတယ
်ဘူးလေမာဓမ္မသမပြစ်နေတော့မယ်မလေးရေလဲဝဲနေတယ်သူသမကြီးထင်ကြနေဘူးအော်မကျွတ်သေးဘူးမာသူကမာဒီ95ရာခိုင်နှုန်းလောင်သွားပြီအခုကတော့ဒီခုနကမာမီးလောင်မိခုံးငွေတယ်ကျွန်တော်ဒီဒီမိနယ်ကနေဈာန်ကြည့်လိုက်မယ်ဆိုရင်မိခုံးငွေတွေတွေ့တယ်ဒီနေ့လည်းမာတန်သာရွာမှာမိထလောင်တော့မယ်သူပြနေတော့မယ်ပန်တရားလာလေရင်နဲ့လမ်းပြတာလေရင်နဲ့ဒီသူလူသူတွေထွက်ပြေးကုန်ပြီဒီလိုတက်မှာရွာတွေလမ်းပြနေတယ်သူပြနေတော့မယ်လေရင်နဲ့
ဓမ္မသာကြီးရွာကိုပြီးခဲ့တဲ့မတ်လ29ရက်နေ့ကလေးကစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံနေအိမ်ယာနဲ့ချီမိလောင်ကျွန်းပျက်စီးခဲ့ပါတယ်နောက်တနေ့မတ်လ28ရက်နေ့မှာလဲစစ်သည်မော့ကနေလက်နေကြီးတွေနဲ့ထပ်ပြီးတော့ပြစ်ခတ်တိုက်ခိုက်တာကြောင့်မိထပ်ပြီးတော့လောင်ကျွမ်းပြီးရွာလုံးကျွတ်ထွက်ပြေးကြရတာပါဂျိုင်းမြစ်ဘေးကဓမ္မသကြီးရွာမှာပြီးခဲ့တဲ့မတ်လတုန်းကအနေအိမ်တွေမီးလောင်နေတဲ့အချိန်ဒေသခံတွေကုန်းလန်းကထွက်ခွာလို့မရပဲဂျိုင်းမြစ်ကနေတဆင့်အများစုကိုကယ်ထုတ်ခဲ့ရပါတယ်အခုခါအဲ့ဒီရွာကန်စစ်ဘေးရှောင်တွေဟာနေရအနက်မှာရှိနေပြီးတော့အကျုံတလူနေထိုင်နေရပါတယ်တချို့ကတော့တောင်ကြီးမှာရှိတဲ့ဂူရီတဲမှာနေနေရပြီးအခုလိုရာသီဥတုပူပြင်းတဲ့အချိန်မှာဝမ်းပြက်ဝမ်းလျှော်ယောဂနဲ့နေမကောင်းဖြစ်နေကြတယ်လို့သိရပါတယ
်ဆစ်ဆောင်တွေကခုမှစာနာရိတ်ခါတယ်လိုအပ်နေနောက်တော့ခုမှကုသယောဂတွေပြီးကိုပူတော့ဘိုင်အောင်တာတော့ဆုံးရှုံးတာတော့စာဖြစ်နေတယ်ကူမာတောင်ချွေမှာစီးတဲ့ကူးတွေပဲအောင်ပြီးတော့နေနေကြတယ်အင်းမျို
းမိဘတဲ့ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်တွေအတွက်အခုချိန်မှာစားနပ်ရိက္ခာကအဓိကလိုအပ်ချက်ဖြစ်နေတယ်လို့စစ်ဆောင်ကူညီသူတူကပြောပါတယ
်အဓိကကျွန်တော်ထားနေတာကမှစားနပ်ရိက္ခာပဲကျွန်တော်လိုလာတာဒီစစ်ဘေးဆောင်မှာလည်းဘုတ်ထဲတယ်မလိုလာပါဘူးအချို့လူကဘုတ်ထဲလာလူတဲ့စစ်ဘေးဆောင်ကဘုတ်ထဲပါတဲ့ထားဖို့ပါဖို့မသိတော့ဘူးအဓိကမှာနေတဲ့လူကသွားနိုင်ရတာပဲလို့ရတယ
်။မွန်ပြည်သစ်ပါတီစည်ရနာရှင်တိုက်ဖြည့်ရေးအဖွဲ့မွန်ပြည်လူမျိုးရေးတပ်တော် MLA ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA အပါအဝင်ပြည်သူ့ကာကွယ်ရေးတပ် PDF နဲ့မဟာမိတ်ပူးပေါင်းတပ်တွေကကော့ဘင်းရဲစခန်းကိုပြီးခဲ့တဲ့မတ်လကဝင်ရောက်တိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်ဓမ္မတကော့ဘင်းကော့ပေါက်ကော့ကြိုက်ကော့ဝမ်ကော့ဒွန်းကော့ပနာအင်္ဂစင်နဲ့အနီးနားကျေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းရေကြောင်းအသုံးပြုပြီးတော့ပစ်ခတ်ခဲ့ပါတယ်။ဓမ္မသကျေးရွာကိုလည်းဒီကနေ့နေ့လယ်ပိုင်းမှာလေကြောင်းကထပ်ပြီးတော့ပစ်ခတ်ခဲ့ပြီးရွာမီးလောင်နေတဲ့အခြေအနေကိုမလန့်မကန့်ကမြင်တွေ့ရပြီးအခြေအနေအသေးစိတ်တော့မသိရသေးပါဘူး။စစ်ကောင်စီဘက်ကတော့ဓမ္မသကျေးရွာအခြေအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့မတ်လကလေးကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။
ဒါကတော့မွန်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုမမျှတစင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ရှုစားနာဆင်ရဖို့ရှိပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဧပြီလ10ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ရခိုင်ဒေသစစ်ကောင်စီတပ်သားစုဆောင်မှုဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ဘေးဒုက္ခသည်တွေအခက်အခဲကြုံနေရတယ်လို့စစ်ကောင်စီရဲ့စစ်သားစုဆောင်မှုတွေကြောင့်မို့လို့စစ်ကောင်စီထိန်းချုပ်ထားတဲ့နယ်မြေတွေကဒေသခံရခိုင်လူငယ်တွေရောရိုဟင်ညာလူငယ်တွေအတွက်ပါစိုးရိမ်စရာဖြစ်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူဦးကစူးစီးတင်ပြပေးထားပါတယ်။
မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်ကောင်စီနဲ့အီအီအကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အတူပဲဒေသခံတွေတွာလာနေထိုင်ရေးနဲ့စားဝတ်နေရေးမှာအတော်လေးခက်ခဲလာပါတယ်။ရခိုင်မှာစစ်ပွဲအရှိန်ဟာတနည်းတနည်းမြင့်တက်လာနေတယ်လို့ဧပြီလ2ရက်နေ့အင်္ဂါနေ့ကရခိုင်တပ်တော်အီအီဘက်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကတကြော့ပြန်စခဲ့တဲ့ရခိုင်ပြည်နယ်တိုက်ပွဲလေးလကျော်ကာလအတွင်းအိုးရင်ဆွန့်ခွာထွက်ပြေးရတဲ့ဒေသခံ3000ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တိုက်ပွဲကြောင့်မလို့ကုန်းလန်းရေလန်းအသွာလာပိတ်ထားသလိုအကူအညီပေးမဲ့အဖွဲ့အစည်းတွေဝင်ထွက်မှုကိုလည်းပိတ်ပင်ထားတယ်လို့ရသေတောင်ဒေသခံစစ်ပီးဒုက္ခသည်တူကပြောပါတယ
်အခုလက်ရှိအနေအထားကတော့သူတို့ကပါလာတဲ့ပေါ်လိုလက်ဝဲလက်စားတွေကိုထုခွေရောင်းချပေါ့ဗျာဟိုဒီတိုင်းပဲကြုံသလိုစားနေရတာပေါ့နောက်ပြီးတော့ဒီဟိုခက်ခဲမှာဒီဆေးဝါးကစသူတို့ဒီစားတော့ရေးကုန်ပစ္စည်းတွေကစအကုန်လုံးဈေးနှုန်းကနေဆေးစားလောက်ကိုတက်နေတာလေUNU တို့လည်းဒီဝင်ရောက်ပြီးတော့ဟိုကုညာကိစနေတာတင့်နေဆမ်းမှာမရှိဘူးလေအဲ့တော့တော်တော်လေးအခက်ခဲရှိတယ်ဟိုရထရတာကျွန်တော်တို့ဒီရသေတော်မျိုးနေမှာဆိုလို့ရှိရင်တော့ဒီနီးဟိုနီးစက်တဲ့ရွာတွေနောက်ပြီးတော့ဒီတောက်တန်းတွေပေါ့အဲ့လိုနေရာမှာဒီဥမီလိုက်ကောင်းနေဖောက်ဟိုတတားအောက်တွေပေါ့ဗျာတတားအောက်တွေမှာနေပြီးတော့ဖီလေးထိုးဟိုအဲ့လိုနေရတဲ့လူတွေရှိတယ်နောက်ပြီးတော့ဒီရွာတွေမှာဟိုကိုခဲ့ပြီးတော့နေရတဲ့လူတွေရှိတယ်အခုတတိယမပြရသေးဘူးအပြင်းလို့မရသေးဘူးပေါ့နော
်ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းတွာလာမှုတွေကန့်သက်ထားတာကြောင့်ဆန်းလိုက်အခါနဲ့အခြေခံပစ္စည်းတွေရှားပါလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီဘက်ကသူတို့ရှိနေတဲ့နေရာတွေမှာမြို့ရင်းအဝင်ထွက်ကန့်သက်ထားပြီးတော့ဒေသခံတွေကိုလည်းလူသားတိုင်းအဖြစ်အသုံးပြုနေတာကိုတွေ့ရတယ်လို့ရခိုင်ရေတက်ကြွလှုပ်ရှားသူတွေကပြောပါတယ်အေးသိမ့်ပိတ်ထားတဲ့ကြောက်တော်မြို့နယ်မှာလည်းဒုက္ခသည်စခန်း6ခုရှိနေပြီးတော့လာရောက်ကူညီထောက်ပံ့မှုတွေရှိတာကြောင့်စာဝန်တွေအခက်ကြုံနေရတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ်
။ကျမတို့ကြောက်တော်ဖြစ်ပါစေ။ခုဒီစစ်တေဆက်ကဆက်ကြီးဆောင်တွေနောက်ထပ်ပြည့်ရဲ့ဒီကြောက်တော်ကငွေတွေရရှိတဲ့စစ်တေဆောင်တွေအများကြီးပေါ့နော်။ဒါမှသူတို့ကူညီတဲ့သူတွေကအရင်နေတယ်အဲ့လိုမျိုးဖြစ်နေတာပေါ့။အဲဆိုတော့ဒီသူတို့တွေဆန်းနေဆာဆွေးနေရတဲ့အခက်ကြီးဖြစ်နေတဲ့အဲ့လိုမျိုးတွေတော့ရှိတယ်ပေါ့နော်ဟုတ်ကဲ့
တိုက်ပွဲတွေပြင်းထန်လာတာနဲ့အမျှဆစ်ရှောင်နေရတဲ့ဒုက္ခသည်ဥယျာဉ်ကလည်းပိုများလာတယ်လို့ဒေသခံတွေကပြောပါတယ်အခုဒီနွေရသည်ပူပြင်းလာတဲ့အချိန်မှာဒုက္ခသည်စခန်းတွေတဲတောက်တုံးရေရှားပါပြီးတော့ပတန်ရှင်းတဲ့ရေကိုတောက်တုံးနေကြလို့ဝမ်းပြက်ဝမ်းလျှောမှုတွေလည်းဖြစ်နေတယ်လို့ပြောပါတယ်ဒုက္ခသည်တွေကိုရခိုင်တပ်တော်နဲ့ဒေသခံအကူအညီပေးအဖွဲ့တွေကစားနေအခါနဲ့ကျန်းမာရေးဆောက်ရှောက်မှုတချို့ပေးနေပေမဲ့လူအချက်တွေကတော့ဆက်ပြီးတော့ရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။စစ်ဘေးဒုက္ခသည်တွေအတွက်စားဝတ်နေအပြင်ဆေးဝါးမလုံလောက်တာတွေ၊ဆေးရုံစည်းကမ်းမရှိတာတွေကြောင့်ကျန်းမာရေးဆိုင်ရာခက်ခဲတွေကလည်းရှိနေပါတယ်။ရခိုင်ပြည်နယ်တွင်းမှာရှိတဲ့ကြောက်တော်၊မြောက်ဦး၊မင်းပြား၊မြေပုံပေါက်တော်၊ပုံနယ်ကျွန်းနဲ့ရံပြဲမြို့နယ်ကိုသိမ်းပိုက်ထားနိုင်ပြီးတော့ချင်းပြည်နယ်ကပလောဝမြို့နယ်ကိုလည်းထိန်းချုပ်ထားနိုင်ပြီလို့အေအေရခိုင်တပ်တော်ကကြေညာပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်ထဲမှာရှိတဲ့ကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာတော့စစ်မှုထမ်းဖို့အတင်းအဓမ္မခေါ်ယူမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့နေမျိုးတွေမှာရှိတဲ့ဒေသခံလူငယ်တွေဟာစစ်မှုထမ်းဖို့ခေါ်ယူခံရတာကြောင့်ထွက်ပြေးတိမ်းရှောင်နေကြရပါတယ်မ မွတ်စလင်ဒုက္ခသည်စခန်းကဒုက္ခသည်တရားကျောက်ကိုစစ်ကောင်စီကစစ်သားဆူဆောင်းပြီးတော့တိုက်ပွဲဖြစ်တဲ့နေမြေရစီကိုဆီလွတ်ခဲ့တယ်လို့စခန်းကနေပြီးတော့ထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တူကပြောပါတယ
်ကျွန်တော်တို့ပြေးလာတဲ့နေရာပြေးလာပြီးတော့မနေ့နောက်တနေ့ကြာတော့သူတို့ကဟိုရဲတွေပါတယ်ဗျစစ်တပ်ကလူတွေပါတယ်ပြီးတော့ပြူအောင်မဝနအောင်ဆိုတဲ့လူပါတယ်ကျွန်တော်တို့တွေကအော့ပတိုင်းရဲ့ပြီးတော့ဥဖြူရှင်ဆိုတဲ့လူတွေသူတို့အပေါင်းဝင်ပေါ့အဖွဲ့ကြီးအပေါင်းဝင်ကျွန်တော်တို့ခံတွေကအဲ့လောက်တော့ခွက်ဖြစ်နေတဲ့ကလေးလေးတွေအကုန်ပထမကတော့သူတို့ကအပင်ဟိုဘော session တွေကပဲ25နိုင်တိ35နိုင်တိအဲ့လိုပြောတယ်နောက်တော့အဲ့လိုမဟုတ်တော့ဘူးသူတို့ကမမအဲ့လေ25ရော50ရောသူတို့ကတန်တမမနဲ့တွေ့တဲ့ဟိုတောင်ဝန်ထောက်ဆောင်နေတဲ့လူတွေရှင်းအကုန်လို့ဆွေးခေါ်တာသူတို့ကကျွန်တော်တို့တက119ရောတရားတော်စင်းကပါသွားတော့အခုကျွန်တော်တို့ဆုံးကြတော့တော့တရားလောက်ပဲကျန်နေတယ်ဘာလို့ဆိုဒီ UF ဖြစ်ဆိုတဲ့လူမှသူရမကျစုဝင်တွေကအကုန်လုံးကသူကဟိုအဖေအကြောင်းတွေအဖေအကြောင်းဆိုပြီးတော့ပတ်ပြီးတော့ထောက်လိုက်တယ်ဗျအကုန်လုံးသူတို့မကျစုအကုန်လုံးကျန်တဲ့လူတွေကတော့အကုန်လုံးစိတ်မထနိုင်ဘူး
အခုလိုအတင်းအဓမ္မခေါ်ယူခံကြရတဲ့ကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာလူကြီး1000ကျော်လောက်နေထိုင်ကြတာဖြစ်ပြီးတော့အများစုကတော့တက်ကြီးရွယ်ဦးအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်ရွန်ဂျာလူငယ်တရားခန့်ဟာမြန်မာစစ်ကောင်စီရဲ့အတင်းကျပ်စစ်သားစုဆောင်းတာကိုခံခဲ့ရပြီးတော့တချို့ကတော့ရှီတန်းစစ်မင်နာကိုပို့ဆောင်တာခံနေကြရတယ်လို့မြန်မာရွန်ဂျာဖွဲ့ UK ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီကရွန်ဂျာတွေကိုပြစ်မှတ်ထားပြီးတော့အတင်းကျပ်စစ်သားစုဆောင်းနေတဲ့အကြောင်းနဲ့ရခိုင်မှာရွန်ဂျာတွေကိုတွာလာမှုကန့်သက်ထားတဲ့အတွက်ထွက်ပြေးဖို့မလွယ်ကူဘူးလို့မြန်မာရွန်ဂျာဖွဲ့ UK ရဲ့ဥက္ကဋ္ဌဦးထွန်းကင်ကပြောပါတယ်ရခိုင်တရဟာဒေသခံရခိုင်လူမျိုးတွေနဲ့ရွန်ဂျာမွတ်စလင်တွေအကြားမူလပြိပခါတွေရှိခဲ့ပြီးတာကြောင့်လဲစစ်ကောင်စီဘက်ကဒီအခြေအနေကိုအခွင့်ယူပြီးတော့လူမျိုးရေးပြိပခါအတွင်ဖန်တီးလာမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်ဒုက္ခသည်စခန်းတွင်းကရွန်ဂျာမွတ်စလင်လူငယ်တွေကိုစစ်ကောင်စီဘက်ကခေါ်ယူပြီးတော့စစ်တနန်းပြီးတဲ့ဗီဒီယိုဖိုင်တွေထွက်ပေါ်ခဲ့တယ်လို့ပဲရခိုင်မျိုးနယ်တချို့မှာလည်းရွန်ဂျာလူငယ်တွေကအေအေကိုဆန္ဒပြတဲ့အခြေအနေတွေကြောင့်ပြိပခဟောင်းတွေပြန်ဖြစ်လာမှာကိုလည်းသတိထားနေကြတာတွေ့ရပါတယ်စစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဥပဒေအရရခိုင်ပြည်နယ်အတွင်းစစ်မှုထမ်းစီရင်ကောက်ယူရွေးချယ်ရမှာဥပဒေပြဋ္ဌာန်းချက်အတိုင်းမဟုတ်ဘဲနဲ့အုပ်ချုပ်ရေးမှုတွေကတင့်ရလူကိုဆွဲထည့်တဲ့အခြေအနေတွေလည်းရှိနေတယ်ဆိုပြီးတော့ဝေဖန်ကြပါတယ်စစ်ကောင်စီထိန်းချုပ်ထားနိုင်တဲ့မြို့နယ်တွေမှာလည်းစစ်မှုထမ်းစီရင်ကောက်ယူတဲ့နေရာမှာလူငယ်အမျိုးသားတွေတင်မကပဲနဲ့အမျိုးသမီးတွေအတွက်ပါစိုးရိမ်စရာဖြစ်နေတယ်လို့ဒေသခံတူကပြောပါတယ်
ခုပေါ်တော့ကျမတို့လူငယ်တွေအနေနဲ့ဒီတိတ်ဆောင်နေတာရှိတယ်။တချို့ရွာရှိရွာအဒီမှာဆိုရင်တယောက်အချိုးလေးမျိုးကလူတောင်းတယ်ပေါ့။ဟိုမှာတယောက်ပုံမှန်နှစ်ယောက်လုံးနဲ့တောင်းတယ်။နမေစီနေတောင်းတယ်သူတို့စီကဟိုမှာမဲလိုက်ပြီးတော့မှအာမဲနမေစီပါတဲ့လူကိုလာခေါ်မယ်ဆိုတဲ့တတိနေအဲ့လိုမျိုးတွေထုတ်နေတော့ထုတ်နေရပေါ့နော်အဲ့လိုမျိုးတွေထုတ်တယ်။အချိုးလေးမျိုးကိုထဲစားရတင်ထားရှိရဲ့အတွက်အလူငယ်တွေထပ်ပြတိတ်ဆောင်နေရတယ်ရှိတယ်လို့ပြီးရတယ်ပေါ့။နောက်ပြီးတော့အခုကဆိုရင်တော့သူကနေရောညပါကိုအိမ်မှာမနေရတဲ့အနေထားမှရှိရပေါ့အိမ်မှာနေဖို့အတွက်လုံးဝအဆင်ဘူးအဲ့တော့တခြားနေရာမှာသွားပြီးတိတ်ဆောင်နေတဲ့အနေထားမျိုးမှရှိပါတ
ယ်ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးနေရတဲ့ရေအတွက်ဟာ3000ကျော်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပေမဲ့စစ်ရှောင်းတွေကိုအကူအညီပေးနေတဲ့ရပ်ဖက်အဖွဲ့တွေကတော့ရခိုင်ပြည်နယ်မှာစစ်ပေးဒုက္ခသည်3000ကျော်အထိရှိနိုင်တယ်ဆိုပြီးတော့ခန့်မှန်းကြပါတယ်ဒီခိုင်ပြည်နယ်အတွင်းစီးပိပခါတွေကြောင့်ဒေသခံတွေဖို့နေထိုင်သွားလာရေးစားဝတ်နေရေးပို့ပြီးတော့ခက်ခဲလာကြသလိုပဲတစ်ဖက်မှာလည်းစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအရအတင်းကျပ်စစ်သားစုဆောင်းမှုတချို့နေမှာပဲဒေသအတွင်းရန်ဂျာမွတ်စလင်အတိုက်အဝန်းတွေကြုံတွေ့နေရတဲ့အခြေအနေဒါရီပေါင်းစုံပြီးတော့ပိပခါအတွင်းရှုပ်ထွေးလာမှာကိုလည်းစိုးရိမ်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညဦးပါ
ရန်ကုန်ကပေးပို့ထားတဲ့သတင်းအောက်မှတ်စုကိုကိုသားညူကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ဆီယာနာသိမ်းမှုကြောင့်နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေနဲ့ကြုံတွေ့နေရပြီးတော့စိုက်ပျိုးထွက်ကုန်တွေရော့ကျနေပေမဲ့ပြည်တွင်းအသတင်းထုတ်လွှင့်မှု GDP တိုးလာတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကပြောပါတယ်။ဒါပေမဲ့ပြည်တွင်းမှာဆစ်ဆောင်နေရတဲ့တန်းနဲ့ချီတဲ့လူလူဟာအသက်မွေးဝမ်းကြောင်းအလောက်ကိုင်းနေဆုံးရှုံးပြီးတော့သူတို့အတွက်နိုင်ငံတကာအထောက်ပံ့ကလည်းအကြီးအကျယ်မလုံလောက်နေတာမို့လို့အထွေထွေအကြက်တဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြောက်လှိုင်ကမတ်လ29ရက်နေ့ကလှုပ်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစည်းအဝေးမှာသူ့လက်ထက်အတွင်နိုင်ငံရဲ့ GDP တိုးတက်လာပြီးအရင်အစိုးရအဆက်ဆက်တင်ရှိခဲ့တဲ့ကြွေးမြည်တချို့ပြန်ဆန့်နိုင်ခဲ့တယ်လို့ပြောဆိုကြောင်းစစ်တပ်ပိုင်းမြဝတီရုပ်တံကထုတ်လွှင့်ပါတယ်
မိမိတို့အနေနဲ့ပြီးခဲ့တဲ့ဗန္ဒာရေးနှစ်အတွင်းရေးဘူးရအပြင် GDP အရတိုးတက်မှုရှိခဲ့တာကိုတွေ့ရကြောင်
းပြည်ရင်းမှာတော့နိုင်ငံခြားငွေလိုအပ်ချက်ကတိုးလာတာကြောင့်ပြည်ပပို့ကုန်လုပ်ငန်းရှင်တွေထံကနေပို့ကုန်ရငွေနိုင်ငံခြားငွေကိုဈေးကွက်ပေါက်ဈေးအောက်လျှော့ပြီးဗဟုပန်ကရယူနေပါတယ်ပြီးခဲ့တဲ့မတ်လအတွင်းမှာတော့ဓာတ်ဆီဒီဇယ်တင်သွင်းသူတွေအတွက်နိုင်ငံခြားငွေလိုအပ်ချက်ကြောင့် export and import ကုန်ရငွေကို 20-30 အချို့အတိုင်းရောင်းချခွင့်ပြုခဲ့ပေမဲ့အခုဧပြီလမှာတော့မူလသတ်မှတ်ချက်အတိုင်း 65-35 အချို့အတိုင်းပြန်ပြီးတော့ရောင်းချချရတယ်လို့လုံခြုံရေးစွန့်ရင်ချက်ကြောင့်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တွေက VOA ကိုပြောကြပါတယ်ပို့ကုန်ရငွေရဲ့35ရာခိုင်နှုန်းကို2100ကျပ်နဲ့ပြန်သွင်းရပြီးကျပ်နဲ့65ရာခိုင်နှုန်းကလည်းဈေးကွက်ပေါက်ဈေးအတိုင်းမဟုတ်ဘဲသတ်မှတ်ဈေးနှုန်းနဲ့ရောင်းချကြရတယ်လို့ပြောကြပါတယ်။ဆင်အာနာသိမ့်မှုကိုထန်ခတ်တဲ့အနေနဲ့နိုင်ငံတကာကဗန္နာရေးအရာထန်ခတ်ပိတ်ဆို့မှုတွေကိုလည်းစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ကြောင်းမြဝတီရုပ်တံကထုတ်လွှင့်ပါတယ်
။နိုင်ငံရေးအရာမိမိတို့နိုင်ငံပေါ်အနောက်နိုင်ငံများမှာစီးပွားရေး၊ကုန်သွယ်ရေး၊ဗန္နာရေးဆိုင်ရာကန့်သတ်မှုများစွာပြုလုပ်ခဲ့တဲ့ကဲ့သို့နေရောက်ထွက်ကုန်ဖြစ်တဲ့ရေနံနှင့်သဘာဝတန်းငွေများကိုတရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုတင်ပို့နိုင်ခဲ့တော့လေရရှိတဲ့ငွေကြေးများသုံးစွဲ၍မရအောင်ပြုလုပ်ခဲ့ကြကြောင်
းပြည်ရင်းအသတင်းထုတ်လွှင့်မှုတွတ်တက်လာကြောင်းစစ်ကောင်စီအကြီးအကဲကပြောဆိုပြီးမယ်လို့အဓိကစိုက်ပျိုးထွက်ကုန်ကျဆင်းနေတယ်လို့ပြည်ပတင်ပို့မှုကလည်းကျဆင်းနေပါတယ်စစ်ကောင်စီအကြီးအကဲကတော့ဘေကန္နာတွေကတူးတက်မှုရှိခဲ့လေဆိုတာကိုအသေးစိတ်မပြောပါဘူ
းမိုးစဘာတေကအတွက်ပန်းနာရီမန်းချက်အထွတ်နှုံးမှာတင်းတရားဖြစ်ကြောင်းသို့သော2023-2024ခုနှစ်အထွတ်နှုံးမှာပြန်မြ88တင်းကျော်ဖြစ်ကြောင်းပန်းနာရီမန်းချက်ထဲ22တင်းခန့်ယောနေကြောင်းဒါကြောင့်စဘာတင်းတန်း300ကျော်ခန့်ယောနေထွက်ရှိခဲ့သည်ဟုဆိုရမှာဖြစ်ကြောင်းတံမိုးတဲ့တွက်ချက်ကြည့်ပါကငွေဘီလီယံ9000ခန့်ရောင်းနေခဲ့တာကိုတွေ့နိုင်ကြောင်
းနိုင်ငံတော်မှာတော့စိုက်ပျိုးထုတ်လုပ်မှုကကျဆင်းနေပါတယ်။လုံခြုံရေးနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲဈေးကွက်အခက်အခဲတွေကြောင့်စားသုံးသင့်တဲ့စိုက်ပျိုးမှုအစားဘိန်းစိုက်ပျိုးလာရတယ်လို့ပြောကြသူတွေလည်းရှိပါတယ်။ဘိန်းစိုက်တောင်းသူတချို့ကသူတို့အခြေအနေကို AFP သတင်းအေဂျင်စီကိုအခုလိုပြောဆိုထားပါတယ်။
ရောင်စေးတွေသူတက်ပေမဲ့လည်းကျွန်တော်တို့မှာရောင်းတဲ့ပွဲရုံတွေမရှိဘူးလေရောင်းတဲ့ပွဲရုံတွေမရှိတော့ကျွန်တော်တို့ဟိုမြောက်ဖဲတို့ဘိုးရုံရှိနေရာတင်ပြီးတော့သွားနိုင်ဖို့အတွက်အစိမ့်ရည်လည်းစကားတွေလည်းကျွန်တော်တို့မနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ပြောင်းလဲမလုပ်တော့ဘဲနဲ့ကျွန်တော်တို့ဒီအစားထိုးအဖြစ်နဲ့ကျွန်တော်တို့ဒီပန်းတွေကိုကျွန်တော်ပြန်စိုက်ဖြစ်တာပါဒီတနေ့မှပ
ါတကယ်တမ်းဆိုရင်တော့ကျမတို့ကိုပိုင်ဦးအိမ်ဆိုလည်းကျွန်တော်ပြက်စီးသွားပြီဒါကြောင့်မလို့ကျမတို့ဒီ banking မဆိုင်ကျမတို့မှာလည်းလောက်စားဆရာဘာမှမရှိတော့
မြန်မာနိုင်ငံရဲ့ပြည်ပဆန်တင်ပို့နိုင်မှုဟာဆိုရင်လေတစ်နှစ်ပြီးတစ်နှစ်ရောကြလာပါတယ်။2023-2024ဘန်ဒါနှစ်ပြည်ပဆန်တင်ပို့နိုင်မှုဟာဆိုရင်ဒီအရင်တစ်နှစ်ဖြစ်တဲ့2022-2023ဘန်ဒါနှစ်နဲ့ရှင်ရင်10ရာခိုင်နှုန်းကနေ15ရာခိုင်နှုန်းလောက်ထိကျသွားတယ်လို့ပြည်ပပို့ကုန်လုပ်ငန်းရှင်တွေက VOA ကိုပြောကြပါတယ်။2023-2024ဘဏ္ဍာနှစ်အတွင်းပြည်ပကိုစံတန်ချိန်38,000လောက်ပဲတင်ပို့နိုင်ခဲ့တာပါ။အရင်က25မှတ်အရင်အသွေးနှိမ်စံတင်ပို့မှုကိုခွင့်ပြုခဲ့ပေမဲ့အခုနောက်ပိုင်းမှာတော့5မှတ်တတ်မှတ်တဲ့အရင်အသွေးမြင့်စံတွေကိုသာတင်ပို့ခွင့်လိုင်စင်ချထားပြီးတော့မှဖြစ်ကြောင်းလဲပို့ကုန်လုပ်ငန်းရှင်တွေကပြောကြပါတယ်။ WFP ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ်အနေနဲ့တော့မြန်မာနိုင်ငံထွေအကူအညီပေးနေတဲ့ရိတ်ခါတွေကိုပြည်တွင်းမှာတင်တာနဲ့ဝယ်ယူနေကြဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအတွက်လူသားချင်းစာနာကူညီမှုပေးနိုင်ရေးအတွက်ကုလသမဂ္ဂကပန်ကြားထားတဲ့ရန်ပုံငွေရဲ့400ကိုင်နှုန်းပဲရရှိသေးတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအေပြီလ4ရက်နေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
The 2024 Humanitarian Appeal and Response Plan for Myanmar.
မြန်မာနိုင်ငံအတွက်2024ခုနှစ်လူသားချင်းစာနာထောက်ကူမှုနဲ့တုံ့ပြန်ဆောင်ရွက်ရေးအတွက်ဒေါ်လာ994သန်းပန်းခြားထားတာဖြစ်ပေမဲ့လို့လဲရန်ပုံငွေကအလွန်အမင်းမလုံမလောက်ဖြစ်နေပြီးအခုချိန်မှာမြန်မာအတွက်ပန်းခြားထားတဲ့ရန်ပုံငွေရဲ့400ခိုင်နှုန်းဖြစ်တဲ့41သန်းသာရရှိသေးတယ်လို့သူကပြောသွားတာပါအခုညီလွတ်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း 5.3 သန်းကိုကူညီနိုင်ရင်းနဲ့ဆိုင်ကလုံးရာသီမတိုင်ခင်လိုအပ်နေတဲ့ပစ္စည်းတွေဖြည့်တင်းနိုင်ရေးအတွက်နောက်ထပ်ရန်ပုံငွေတွေ အရေးပေါ်လိုအပ်နေတယ်လို့လည်းသူကပြောခဲ့တာပါ။ရခိုင်ပြည်နယ်ကရက်သားတွေဟာဆိုရင်မြန်မာစစ်တပ်နဲ့ရခိုင်တပ်တော်ကြားလက်ရှိတိုက်ပွဲတွေနဲ့ကြုံတွေ့နေရပြီးအရက်သားတွေရဲ့ဒေသတွေအပါအဝင်လေကြောင်းကနေဘုံးချဲတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေနဲ့ပါကြုံတွေ့နေကြရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဒေသအများအပြားမှာတော့ကုန်စည်ရရှိနိုင်မှုကအလွန်အမင်းအကန့်အသတ်ဖြစ်နေပြီးကုန်စည်နှုန်းကြီးမြင့်တာတွေကြောင့်စားနပ်ရိက္ခာမလုံလောက်မှုကလည်းအဓိကစိုးရိမ်စရာဖြစ်လာတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်ရှင
်။မတ်တင်ဂီထိုက်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။လက်ရှိအခြေအနေအရအဟာရပြည့်ဝအောင်လို့စားနိုင်မှုခက်ခဲတဲ့စစ်ဘေးဒုက္ခသည်ပြည်သူတွေအထူးသဖြင့်ကလေးငယ်တွေအတွက်အဟာရအလူလုပ်ပေးနေတဲ့ Clean ရန်ကုန်အဖွဲ့ကမတ်တင်စာအေးကိုမဆုမျက်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ပြထားတာကိုထပ်ဆင့်ထုတ်လွှင့်ပေးလိုက်ပါရရှင်။
မြန်မာနိုင်ငံမှာဒီမြို့တွေတန်ရှင်းတာယာလှပစီကိုရည်ရွယ်လှုပ်ဆောင်ခဲ့တဲ့ကလေးညံကောင်အဖွဲ့ဟာအခုတော့ဒီကရင်နီနယ်ထဲမှာရှိတဲ့စစ်ဘေးဒုက္ခသည်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုကူညီလှုပ်ဆောင်ပေးနေပါတယ်။စစ်ဘေးကြောင့်ဘေးလွတ်ရာမှာထွက်ပြေးနေကြရတဲ့ပြည်သူတွေအထူးသဖြင့်ကလေးငယ်တွေအနေနဲ့အာဟာရပြည့်ဝအောင်စားနိုင်ဖို့အတွက်အခက်အခဲရှိတာကြောင့်ကလေးညံကောင်အဖွဲ့ကဒီအာဟာရအလှူတွေကိုလှုပ်ပေးနေတာဖြစ်ပါတယ်။ပြည်သူတွေလှူဒန်းကြတဲ့အလှူနဲ့ဒီပြည်သူတွေကိုပြန်ပြီးတော့တတ်နိုင်တဲ့ဘက်ကလှုပ်အားဌာနလှုပ်ပေးနေတာဖြစ်တယ်လို့ကလီးညံကောင်အဖွဲ့ကမတ်တစာအေးကပြောပါတယ်။ကယင်နီနယ်ထဲမှာရှိတဲ့စစ်ဘေးရှောင်စခန်း100ကျော်မှာဒီအာဟာရအလှူနေ့တိုင်းလှုပ်ပေးနေတဲ့မတ်တစာအေးနဲ့မေးမြန်းထားပါတယ်ရှင်
။အဲကျွန်တော်တို့ကလီးညံကောင်အနေနဲ့ကတော့အခုစစ်ဘေးရှောင်သွေးချင်းတွေကပြောရမယ်ဆိုလို့ရှင်စစ်ရှောင်လာတဲ့အခါမှာသူတို့ကအဝတ်တထည်ကိုလှုပ်နေလာကြရတယ်။အဲ့တော့သူတို့ရဲ့ဒီပြောရမယ်ဆိုလို့ရှင်စီးပွားရေးအကုန်လုံးပေါ့နော်လက်လွတ်ခဲ့ရတယ်ပေါ့နော်။အမောပိုင်ဆိုင်မှုတွေလက်လွတ်ပြီးလာတဲ့အခါကျတော့သူတို့ကအလုတ်ကင်မရှိဘူးဝင်ငွေမရှိဘူးဝင်ငွေမရှိတဲ့အခါကျတော့ဒီဘက်တော်တဲ့တောင်ထဲမှာကကလေးလူကြီးကစားလို့ရှင်အသီးရွက်တွေပေါ့နော်။ဥမာဖယုံရွက်ဖယုံမျိုးအဲ့လိုမျိုးတွေကူစားရတယ်။အတော်တော်များများကအသားငယ်စားဖို့ဆိုတာသူတို့အတွက်အရန်ဝေးခဲ့တယ်ပေါ့နော်။ဝေးခဲ့တော့ကျွန်တော်တို့ကပြန်စဉ်းစားကြည့်တဲ့အခါမှာဒီအဟာရဒါနာတနက်ကအသားဟင်းလေးနဲ့ကောင်းကောင်းလေးစားရမယ်ဆိုလို့ရှင်သူတို့စစ်ချောင်းစကန်ကပြည်သူတွေရောကလေးတွေရောပျော်ကြရတယ်ပေါ့နော်။ကလေးလူကြီးတွေအားလုံးပျော်ကြရတယ်။နောက်တစ်ဖက်မှာကျတော့လေအဟာရပိုင်းဆိုင်ရာပေါ့မှာကျွန်တော်တို့အစာအုပ်စုတုံးတုံးများတောက်အောင်ကျွေးရဆိုတော့အဟာရပိုင်းဆိုင်ရာအရာလေဒါသူတို့အတွက်ကခန္ဓာကိုယ်ကျမကြံ့ခိုင်ဖို့ပေါ့ပြီးလို့ရှိရင်စိတ်ဓာတ်ပိုင်းဆိုင်ရာလေးလေအော်ငါတို့အသားဟင်းလေးနဲ့စားရပါလားဆိုတော့စိတ်ကလေးကြတော့သူတို့ပျော်တယ်ပေါ့နော်အဲအဲ့တည်းကြောင့်ကျွန်တော်တို့ကထောက်လျှောက်ဒီနေ့ဒီချိန်ထိကိုအဲဒီအစ်စ်ကြောင့်စကန်နေမှာအဟာရဒါနာကျွေးရလေးတွေကိုရှောက်ပြီးလို့နေတာဖြစ်ပါတယ်မဟုတ်
โอเคซอညီမခုနဆောဆောရှင်းပြခဲ့တယ်လို့ပေါ့နော်ဒီအာဟာရအလှလုပ်တဲ့အခါမှာဒီအစားအသောက်ကျွေးတယ်ဆိုတာမျိုးတက်ကိုတကယ်ကိုဒီအာဟာရဖြစ်အောင်လို့ဟင်းနေကိုစီစဉ်ပြီးတော့ကျွေးတဲ့အခါကျတော့အဲ့လိုမျိုးချက်ပြုတ်ကျွေးနိုင်ဖို့အတွက်ကိုရောဘယ်လိုမျိုးစဉ်းစားစီစဉ်လဲဆိုတာလည်းရှင်းပြပါပါရှင့်
အဲပုံမှန်ဆိုလို့ရှိရင်ညီမတို့ကိုယ်တိုင်ပေါ့နော်အဲကိုယ်တိုင်ဝယ်ချမ်းတယ်ပြီးလို့ရှိရင်ကိုယ်တိုင်ပဲချက်ပြုတ်တယ်ပေါ့နော်အဲနောက်ပိုင်းမှာအဲညီမတို့စားလုပ်တဲ့အချိန်မှာတော့စစ်ကြောင်စကန်ဒဲသေးတယ်အခု2023မှာကျတော့စစ်ကြောင်စကန်တွေကယာကျော်တွေဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ညီမတို့ကအဲကိုယ်တိုင်ချက်တဲ့အခါလေးရှိတယ်အဲစကန်တွေကိုအကူအညီတောင်းပြီးတော့အဲသူတို့ကူညီပေးနိုင်မလားပေါ့နော်ကူညီပေးနိုင်မလားဆိုပြီးတော့စကန်ကိုအကူအညီတောင်းပြီးချက်ခိုင်းတာမျိုးလေးရှိတယ်ပေါ့နော
်အဲညီမတို့ကလေးညံကုန်ဖွဲ့ရတင်တဲ့ဓာတ်ပုံတွေမှာဆိုလို့ရှိရင်ဒီကလေးတွေအပါတရစားတာတွေ့ရတယ်ပေါ့လေဆိုတော့ဒီစေဘေးဒုက္ခဟိုဒယ်တွေအတွက်ပေါ့နော်စေဘေးရှောင်နေရတဲ့သူတွေအတွက်အခုလိုမျိုးဒီအာဟာရဟိုအလူများများလုံးနိုင်ဖို့အတွက်ကရောဘလောက်လိုအပ်နေရလို့ညီမတို့ပြောလို့ရနိုင်ပါလဲရှင
်ဟုတ်လိုအပ်ပါတယ်အမဟိုတော်တော်များများအဖြစ်ကလေဒီဘက်မှာကဟိုသူတို့မှာတရေသာလဲအမရယ်စားဖို့ကခွင့်လန်းမရှိဘူးပေါ့နော်ခွင့်လန်းမရှိဘူးတေသာစားနိုင်တဲ့အနေထားလေးနေတယ်အဟာရအပိုင်းဆိုင်ရာအဖြစ်ညီမတို့ကျွမ်းမရေရှူဆောင်ကကြည့်မယ်ဆိုလို့ရှိရင်လေဒီအသားဟင်းလေးမပါဘူးအသားဟင်းမပါရင်တော့ပဲလေးပါမယ်ပေါ့နော်ပဲလေးပါမယ်ဒါပေမဲ့ဒီဘက်မှာကျတော့အဲသူသမင်းဟင်းစားလို့ရှိရင်သမင်းလေးပါမယ်ရေလုံးပြုတ်အသီးရွက်လေးတစ်ခုပါမယ်ပေါ့နော်အဲ့လိုမျိုးလေးဆိုတော့ညီမတို့ကဆစ်ဆောင်စကန်နေမှာဆေးလိုက်ကုနေတဲ့အခါကျတော့ဒါမျိုးတွေကိုအမြဲတမ်းတွေ့ရတယ်ပေါ့နော်တွေ့ရတဲ့အခါကျတော့အာဒီလိုမျိုးဆိုရင်တော့ရေရှည်မဖြစ်ဘူးအဲကိုကျွေးနိုင်တယ်တနက်ဆိုလည်းတနက်အဖြစ်ပေါ့နော်အသားဟင်းလေးနဲ့ဟာရချီအောင်လေးကျွေးမယ်ဆိုပြီးတော့ညီမတို့အဲ့မှာစပြီးတော့ဒီလိုလေးတွေစီစဉ်ဖြစ်တာပေါ့ပါဟုတ်ကဲ့
ဆိုတော့ဒီစပေးရှောင်းစခန်းနေမှာညီမတို့တင်တဲ့ဓာတ်ပုံတွေမှာကြည့်ရင်ကလေးငယ်လေးတွေတော်တော်များပုံရပါတယ်ဆိုတော့သူတို့ရဲ့ပေါ့နော်ဒီစိတ်ပိုင်းရုပ်ပိုင်းအခြေအနေကိုရောညီမဘယ်လိုမျိုးတုံ့တက်မိလဲကိုရာရလည်းဒီကျမရေဥစားပေါ့နော်ကုညီပေးနေတဲ့လူတယောက်အနေနဲ့ဘယ်လိုမျိုးတုံ့တက်မိပါလဲရှင
်ကလေးတွေကတော့ဗာစိတ်ပိုင်းဆိုင်ရာအဖြစ်ကအများအဖြစ်ကတော့ဟိုကလေးပေါ့အရန်ငယ်တဲ့ကလေးတွေကတော့ဒီ စစ်ဆောင်လာရတယ်ဆိုတဲ့အထက်သူတို့ကဟိုမိဘတွေကလည်းကြောက်မှာဆိုတော့သူတို့ကချားနေရသွားလေလိုက်အောင်ပဲဥမာလက်ရှိလိုက်ကိုကဖြစ်တယ်ဆိုလိုက်ကိုကကလေးရဆိုလို့ရှင်ဒီဘက်လာရင်ဘယ်လာမလဲဆိုတော့ဒီဘက်နေနေကိုခဏလာလေတာအမျိုးအိမ်ခဏလာပြီဒီလိုမျိုးလေးပြောတာအရန်ငယ်တဲ့ကလေးတွေကတော့တိတ်မသိဘူးဒါပေမဲ့အဲသူတို့ကဘာသွားသိလဲဆိုတော့လူကြီးကဘလောက်ပဲအဲ့လိုမျိုးလှဲ့လှဲ့ပြောအဲစထရိုက်ကအမြဲကြီးလက်နက်ကြီးကအမြဲရှိရဲ့အခါကြတော့အဲလင်းရလို့တဲ့အခါမှာအမိပါတွေကဘုံဖို့ကျင်းတဲ့ဝင်ဘုံဖို့ကျင်းတဲ့ဝင်ဆိုတဲ့အချိန်မှာကလေးတွေကဆက်ဆောက်အောင်ကျင်းတော့ဟာလင်းမြန်ကြီးပေါ့နော်လင်းမြန်ကြီးဆိုပြီးတော့သူကဟိုညီမတို့ငယ်တော့ရုပ်ရှင်ကြည့်ရုပ်ရှင်ကြည့်လို့ကိုကိုတိုင်းလင်းမြန်ကြီးအရန်သဘောကျလို့မျိုးပထမအချိန်မှာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့နောက်ပိုင်းတွေမှာသူတို့ကဒါဟိုကြားလာတဲ့ခါဒါလာလို့ရှိရင်ငါတို့ဘုံဖို့ကျင်းတဲ့ဝင်ရမယ်မင်းတို့ရှိရင်ငါတို့တည်မယ်ဆိုတဲ့အခါကိုသူတို့စိတ်ထဲမှာသူတို့ဆွဲသွားတယ်ဆွဲသွားတဲ့ခါကျတော့ဒေးရင်တန်ကြားပြီးလက်သက်ကြီးတန်ထုတ်ပြီးဆိုရှင်သူတို့ကကြောက်တယ်အကလေးတော်တော်များများမှာတော့ matter trouble လေးတွေတောက်နေတောက်မတူတာလေးတွေတော့တွေ့ရတယ်ပေါ့နော်အဲတိတ်တက်နားလေတဲ့အပြင်အထူးသဖြင့်ဒီနှစ်တန်းသုံးတန်းလောက်ကစပြီးကလေးတွေကကြတော့ဒီ trauma လေးတွေကကိုယ်စီရှိရဲ့တချို့ကလေးတွေဆိုလို့ရှင်ညီမတို့ဒီအဟာရသွားကြွေးတဲ့အခါမှာဆိုရှင်ညီမတို့ကအငယ်လေးတွေဦးစားပေးမယ်ပေါ့နော်အငယ်လေးတွေဦးစားပေးတဲ့ငယ်စဉ်ကြီးလိုက်တန်းစီပြီးယူခိုင်းတဲ့အခါမှာအငယ်လေးတွေကိုဝင်လေးအလှယ်ပေါ့နော်အပေါ်ကလေးရင်တန်းကြားပြီးဆိုရင်နောက်ကနည်းနည်းဟိုနှစ်တန်းသုံးတန်းကလေးလေးတွေကလေးရင်တန်းကြားပြီးဆိုပြီးတော့သူကပြေးဝင်တယ်တနေ့လည်းမစားတော့ဘူးပေါ့နော်ဒါမျိုးလေးတွေကသာသူတို့မှာ trauma လေးတွေဖြစ်နေတာတချို့ကလေးတွေရှင်ညီမတို့တိုင်းနာရပါလေရှိရရှိတဲ့အခါမျိုးကြလို့ရှိရင်တို့ကဒီတမက်ပုံတွေဆွဲတယ်ဘာဖြစ်လို့လဲလူဆိုးကြီးတွေကိုဖြစ်ပို့ဒါမျိုးလေးတွေကအစားပေါ့နော်တို့ကကိုစီထန်ရရတော့ရှိကြရမှာတောင်းနေတောင်းနေတော့မတူကြဘူးပေါ့နော်
ညီမတို့ဒီကလေးတွေရဲ့ကျမ်းမာရေးဒီစိတ်ပိုင်းဆိုင်ရာကျမ်းမာရေးအတွက်ပါညီမဟိုလေ့ကျင့်ခန်းတွေလည်းလုပ်ပေးနေတဲ့ပုံတွေကလေးညံကောင်ဟိုဆာမှာဆိုရှယ်မီဒီယာပေါ်မှာတွေ့ရပါတယ်ဆိုတော့အဲ့လိုလုပ်ပေးဖြစ်တာကိုလည်းမအောင်ရှင်းပြပါလားရှင
်အိကတော့မှညီမကိုဒီပေါ်ဒီတောင်နှန်းဒေသရောက်ခါကညီမတို့နေရာအရန်အေးတယ်ပေါ့နော်ညီမရောက်သွားတဲ့အချိန်6လပိုင်းဆိုတော့မိုးတွင်းကာလလေးဖြစ်တယ်အရန်အေးတယ်အရန်အေးတော့အဲပုံမှန်လေဟိုလှုပ်ရှားမှုလေညီမဟိုလုံနေကြပါဘူးလုံနေကြဆိုညီမလမ်းလျှောက်တယ်လမ်းလျှောက်တဲ့အချိန်မှာအဲညီမဒီရွာလေးကကလေးတွေပေါ့နော်ဆစ်ဆောင်ကလေးတွေကသူက like ကြည့်တယ်ဘာမှမသိဘူးအနောက်ကအဲညီမ like ခဲ့ဆိုတော့အချိန်မှာသူကဘာမှစကားနားမလဲနားလည်တဲ့အခါကျတော့ဘာမှမသိဘူးပေါ့သူကနောက်ကနေ like လာတယ် like လာတော့ညီမကလည်းအဲချစ်တော့เออไลค์แค่พอเสี่ยมาสิไลค์แค่พอสุไลค์แค่ไลค์แค่ပြီးတော့အပြက်ညီမလည်းတူတူဂျွာတစ်ဘက်လမ်းလျှောက်တယ်ဂျွာတစ်ဘက်လမ်းလျှောက်ပြီးတော့ညီမချစ်တော့မုတ်ကြွေရပါတော့เนาะမုတ်ကြွေရမုတ်ကြွေရနောက်နေ့မနေ့လဲကြာတော့ညီမမျက်နှာတက်နေတဲ့အချိန်လည်းရှိသေးတယ်ကလေးကထက်ရောက်လာရောက်လာတော့ဩအဲ့အဆိုရှင်တို့လည်းတူတူလျှောက်မလားမသိဘူးပေါ့နော်အဲ့ဒါညီမတခုစဉ်းစားမိသွားတယ်ဟုတ်ပြီဒီထဲမှာဆွတ်ဆောင်ကလေးတွေအများကြီးရှိရဆိုတော့မိဘတွေကသာခွင့်ပြုမယ်ဆိုလို့ရှင်ကဒီကလေးတွေလည်းဘယ်နဲ့စောစောပေါ့နော်လမ်းလျှောက်မယ်ကလေးတွေကိုဒီလေ့ကျင့်ခန်းတွေလုပ်ပေးမယ်ပေါ့အဲ့လိုမျိုးလေးညီမအော်စိတ်ကူးမိတယ်စိတ်ကူးမိတဲ့အခါကျတော့ဒီရွာတာဝန်ရှိတဲ့သူတွေပါညီမမေးကြည့်ရအောင်ဆိုတော့မှအဲဒေတာကျတော့ဘလုံးကျော်ရေးပိုက်ဆိုင်ရာအရင် risk များတဲ့အချိန်ဆိုတော့လေအဲညီမတို့သွားတဲ့အချိန်မှာမနဲ့စောစောဆိုရင်လည်းကလေးတွေကလည်းအများကြီးဆိုတဲ့အခါကျတော့အဲစိတ်ပူတာပေါ့နော်ကိုယ်ကစိတ်ပူတယ်စောစောအောင်ချင်းမှာညီမအဲ3ယောက်လောက်ကနေပြီးတော့နောက်တစ်ဖြည်းတစ်ဖြည်းဖြည်းနဲ့50တရာအမှုဆို200နီးပါးဖြစ်သွားတာပေါ့နော်200နီးပါးဖြစ်သွားပြီးတော့မနေ့တိုင်းကိုလမ်းလျှောက်တယ်ပြီးရင်တို့ exercise တွေလုပ်ပေးတယ်လုပ်ပေးပြီးလို့ရှိရင်တို့ညီမအမြဲမေးတယ်သူတို့စားကျင်တာလေးတွေပေါ့နော်။ဗာစားကျင်တယ်စားကျင်တဲ့ဟာလေးတွေညီမရအောင်စီစဉ်တယ်။အဲကိုယ်တိုင်လုပ်ပေးတဲ့ဟာလေးရှိရဲပေါ့နော်။ဒါမျိုးလေးတွေနဲ့ဒီနေ့ဒီချိန်ထိကိုသူတို့ဒီ motive ဖြစ်နေတာပေါ့နော်။ပျော်တယ်ဆရာမနဲ့လမ်းလျှောက်မယ်ပြီးရင်လေ့ကျင့်ခန်းလေးလုပ်မယ်။ဗာလေးတွေလုပ်ပေးမယ်ဆိုတာလေသူတို့အများနဲ့ဟိုရှင်းခုံနေပေါ့။အဲ့ဒါကနေပြီးတော့စားပေးညီမတောက်လျှောက်လုပ်ပေးဖြစ်တာပေါ့မှာဟုတ
်။ကလေးမြန်ကောင်ဖွဲ့ကမတင်စာအေးဖြစ်ပါရဲ့ရှင်။သူ့အနေနဲ့ဒီစစ်ပေးဆောင်ပြည်သူတွေအိမ်ပြန်နိုင်တဲ့နေ့ရောက်တဲ့အထိတက်နိုင်တဲ့ဘက်ကဆက်ပြီးတော့ကူညီသွားဖို့ဆုံးဖြတ်ထားတယ်လို့ပြောပါရဲ့ရှင်။ကျမအစမြမမ
ကလင်းရန်ကုန်ရဲ့စစ်ပေးဆောင်ကလေးငယ်တွေအတွက်အဟာရအလှူအကြောင်းမဆုမြတ်မတင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ထပ်ဆင့်ပြန်ပြီးထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။အမေရိကန်နာမည်ကျော်အဆိုတော်တေလာစွစ်ကဂရေကျွဲတတိယစီရင်ဝင်သွားပါပြီ။ Korea Keyboard အဖွဲ့ THD အဖွဲ့ဓာတ်တေးပြားတစ်ကိုထုတ်လုပ်လိုက်ပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာသတင်းတွေကိုစူးစီးပြီးတက်တက်ရောင်သတင်းလွှာအစီအစဉ်မှာမဲရေးတန်နာကျော်တင်ဆက်ပေးထားပါတယ
်။အမေရိကန်နာမည်ကျော်အဆိုတော် Taylor Swift ဟာကမ္ဘာအချမ်းသာဆုံးတတိယစီရင်ဝင်သွားပါတယ်။သူ့ကို Forbes ရဲ့ကစင်းရဲ့ April 2ရက်နေ့ကထုတ်ပြန်တဲ့ကြေကြွဲတတိယစီရင်မှာထည့်သွင်းလိုက်တာဖြစ်ပါတယ်။အသက်34နှစ်အရွယ်တီးရီးတီးဆို Taylor Swift ဟာဒီစင်းနဲ့ဝင်တာပထမဆုံးအကြိမ်ဖြစ်ပြီးတော့သူ့ရဲ့အသတင်ကြွယ်ဝမှုပေါင်းဒေါ်လာတန်1100ဘီလီယံနဲ့1.1ဘီလီယံရှိပြီးတော့နံပါတ် 2545 ချိတ်ပါတယ်။ Taylor Swift ကသူ့ရဲ့ချမ်းသာကြွယ်ဝမှုအားလုံးဟာသူ့ရဲ့အနုပညာ၊သူ့ဂီတာနဲ့သူ့ရဲ့ဖျော်ဖြေမှုကနေရရှိတဲ့ပထမဆုံးဂီတာအကျော်မော်ဖြစ်တယ်လို့ Forbes Magazine ကပြောပါတယ်။ အခု2024ခုနှစ်မှာကတန်းထောင်ချီကျွဲဝသူတွေဒီနေ့ပြောရရင်တော့ဂရေကျွဲတစ်ထည့်အရေးအတွက်ကအရင်နှစ်တွေကနဲ့ရှင်အများဆုံးဖြစ်ပြီးတော့မနစ်ကထက်လူ142ဦးတိုးလာတာပါအမှုပညာအတိုင်ဝန်ထင်ပေါ်ကျော်ကြားသူအတိုင်ဝန်ကလည်းစီးရင်ထဲမှာပို့ပြီးတော့ပါလာပါတယ် Taylor Swift ကဒီနေ့ Grammy ကိတာဆုပေးပွဲမှာလည်းအကြီးအကျယ်အောင်မြင်မှုရရှိခဲ့ပြီးတော့အကောင်းဆုံးတေးတပြားစု၄ချိန်ပထမဆုံးရရှိသူဖြစ်သွားပါတယ်သူကလက်ရှိမှာ Eros ဂီတဖျော်ဖြေခီစဉ်နဲ့ကဘာနဲ့ live ဖျော်ဖြေနေတာဖြစ်ပါတယ်။သူရဲ့ဒီဖျော်ဖြေခီစဉ်က2023နှစ်ကုန်အထိဆိုရင်လက်မှတ်ရောင်းရငွေပေါင်းဒေါ်လာတန်1000ကျော်ရရှိထားပြီလို့အချက်အလက်စီးရင်တွေပြုစုတဲ့ booster ကပြောပါတယ်။နာမည်ကျော် K-pop ဂီတအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Tomorrow X Together TXT အဖွဲ့ရဲ့6ချက်မြောက်ဒေးတပြားအတူmini soap 3 tomorrow ဆိုတဲ့ date တပြားထွက်လာပါပြီ။သူတို့အဖွဲ့ရဲ့9နှစ်မြောက်နှစ်ပတ်လည်ဆင်နွှဲရင်းနဲ့သူတို့အဖွဲ့ပို့ပြီးရင့်ကျက်လာတာတွေကိုပြောသွားကြပါလိမ
့်မယ်။근데 이게 자신감은 생겼는데 떨리는 건 똑같이
떨. 저는 고고고 ယုံကြည်မှု ဖြစ်လာပြီမယ်။တစ်ခါတလေတော့အစိုးရင်တော့မယ်ဗျာလို့ tomorrow x together အဖွဲ့တွေက bong qiu ကပြောသွားပါလိမ့်။သူတို့အဖွဲ့နဲ့ပြည်သက်တွေကြားထူးခြားတဲ့ဆက်ဆံရေးကိုသူတို့ကအထူး
ကျေးဇူးတင်ပါ getting better and dance are getting better and even visually getting better
တေဟုံးကတော့အစိုးပိုင်းမှာကျွန်တော်တို့ပိုကောင်းလာတယ်ကတာလည်းပိုကောင်းလာတယ်ချိရတာတော့ပိုပြီးတော့ကောင်းလာပါတယ်ကျွန်တော်တို့ပိုကိုကောင်းလာတာပါဒါပေမဲ့အင်္ဂလိပ်စာကြတော့လေပိုပြီးတော့ခက်နေတော့မယ်လို့ပြောသွားပါတယ်ယွန်နီကိုင်ကလည်းသူ့ကိုထောက်ခံတာပါကျွန်တော်ကလည်းထောက်ခံတယ်ဟုတ်ပါတယ်တဲ့
그팬과아티스트의관계라는게
တေဟုံးကဆက်ပြီးတော့ပြည်သက်တွေနဲ့နုပညာရှင်တွေရဲ့ဆက်ဆံရေးကတကယ်ထူးခြားတယ်ဗျာလို့ပြောသွားပါတယ်စိတ်ဝင်စားဖို့ကောင်းပါတယ်တဲ့ကျွန်တော်တို့အတူတူကြီးပြင်းလာကြရလို့တွေးလိုက်မြင်ကျွန်တော်တို့ ਨੇ ပြည်သက်တွေကြားရရှိထားတဲ့တခုကတကယ်ကိုထူးခြားတဲ့အရာပဲဖြစ်ပါတယ်လို့ဆိုပါတယ်။စုပင်းကလည်းသူတို့ကိုချစ်တဲ့ပြည်သက်တွေနဲ့သူတို့ကြားထူးခြားတဲ့ဆက်ဆံရေးကိုတိတ်ကိုတန်ဖိုးထားတယ်လို့ပြောသွားခဲ့တာပါ။
그냥팬분들께서듣고느끼시는대로계속해주셨으면좋겠
어요.대형별로봐봐요.대개의투자예니의색상이봐.대우네도교련생지진어심피지진의세구리네봐.꼬마아치송예니송땡게진시라야들로봐봐.대형네대형연결나자라고뚜야래니타보.저너로어투고제주띠마래로벼도와봐요.Tomorrow X Together အဖွဲ့ရဲ့ Mini Soap 3 Tomorrow Day တပြားကဧပြီလ1ရက်နေ့မှာထုတ်လိုက်တာဖြစ်ပြီးတော့ Deja Vu ဆိုတဲ့တခြင်းကတော့သူတို့ Day တပြားရဲ့အကောင်းဆုံးတခြင်းဖြစ်ပါလိမ့်ရှင
်။မယေသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နှားဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။လေဗနွန်တောင်ပိုင်းကလေကြောင်းတိုက်ခိုက်မှုမှာအစ္စရေးမြောက်ပိုင်းကိုပစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ Hezbollah တပ်မှုတူတေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲပြောပါတယ်။အစ္စရေးစစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့တေဆုံးသူဟာ Hezbollah အဖွဲ့ရဲ့ Rawan တပ်ဖွဲ့ကတပ်မှုအလီအာမတ်ဟာဆင်ဖြစ်တယ်လို့ဖော်ပြထားပါတယ်။ Hezbollah စစ်သွေးကြောအဖွဲ့ကတော့အလားတူနာမည်နဲ့တိုက်ခိုက်သမားတအူတေဆုံးကြောင်းကြေညာထားပေမဲ့တေဆုံးမှုနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့မပြောထားပါဘူး။မြန်မာစစ်ကောင်စီဟာအင်အားချိနဲ့လာနေတဲ့အတွက်ကြောင့်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချိန်ကောင်းဖြစ်လိမ့်မယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။လက်ရှိစစ်ကောင်စီဟာအင်အားစတင်ရော့ကျလာနေပြီဆိုတာကျွန်တော်တို့အားလုံးသိပါလိမ့်သိကြပါတယ်လို့ထိုင်းဝန်ကြီးချုပ်ဆရတာတာဗီစင်က Reuters သတင်းဌာနနဲ့တည်တံ့မေးမြန်းခန်းမှာပြောခဲ့တာပါ။အင်အားချိနဲ့လာတဲ့ဆိုပေမဲ့အာဏာနဲ့လက်နက်ရှိနေစေဖြစ်တဲ့အတွက်ကြောင့်စစ်ဆက်ညှိနှိုင်းတင်တယ်လို့ယူဆကြောင်းကိုလည်းသူကအကြံပေးခဲ့ပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာအရေးပေါ်လေရင်ဆင်းသက်ခွင့်တောင်းခံထားတဲ့စစ်ကောင်စီကနောက်ထပ်လေရင်နှစ်ခေါက်ဆေးလွတ်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တဲ့ကြောင်းထိုင်းနိုင်ငံသားဝင်ကြီးဌာနကဒီကနေ့ပဲပြောလိုက်ပါတယ်။ကရင်ပြည်နယ်မှာမကြသေးခင်ကတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဖွဲ့တွေအရေးနိုင်ပြီးတဲ့နောက်ပိုင်းအရေးပေါ်ကယ်ဆယ်ရေးလေရင်ဆင်းသက်ခွင့်ပြုဖို့ထိုင်းနိုင်ငံကိုခွင့်ပြုချက်တောင်းထားပေမဲ့ပထမတစ်ဆင့်မနေ့ကရောက်ရှိလာခဲ့ပြီးတော့ဒီအစီအစဉ်ကိုရုတ်တရက်ဖျက်လိုက်တာလို့လည်းထိုင်းနိုင်ငံသားဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကထိုင်းသတင်းနေမှာဖော်ပြထားပါတယ်။ဒီကနေ့ဧပြီလ10ရက်နေ့အပြည့်အဝနေကျက်တာကိုအမေရိကန်ပြည်ထောင်စုမက္ကဆီကိုနဲ့ကနေဒါနိုင်ငံတွေမှာမြင်တွေ့ကြမှာဖြစ်တာကြောင့်လူသန်းပေါင်းများစွာကြည့်ဖို့စောင့်ဆိုင်းနေကြပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knollius Tino နဲ့ Helen ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြေကြပါသေးရှင
This program has come to you from the Voice of America.